Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လဆန်နေရဲ့တောက်ကြံဒီအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မစုမြတ်မောင်ပါရှင် COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်အမေရိကန်ပြည်တော်စုကလူနည်းစုအတိုင်းဝိုင်းတွေကြားစီးပွားရေးတိုးတက်အောင်အပြင်းထန်လှုပ်သွားမှာဖြစ်တယ်လို့အဲ့ဒီအတိုင်းဝိုင်းတွေရှိနေတဲ့နေရာတွေမှာကျန်းမာရေးဆောင်ရှောက်မှုကွာဟချက်တွေကိုလည်းဖြည့်ရှင်းသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုထားပါတယ်။အမေရိကန်မှာရဲလက်ချက်ကြောင့်လူမဲအမျိုးသားဂျော့ချ်ဖလော့ဒ်တေဆုံးခဲ့ရလို့ဆန္ဒပြပွဲတွေတည်င်းနှစ်ပတ်ကျော်ရှိနေချိန်မှာလုံခြုံမှုအခွင့်အရေးနဲ့ဂုဏ်သိက္ခာရှိရေးအချက်၄ချက်ပါအစီအစဉ်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့အင်ဂျူရောကပြောပေမဲ့အသေးစိတ်ထုတ်ပြန်ခြင်းမရှိပါဘူး။သမ္မတကတော့အစီအစဉ်အရရဲတပ်ဖွဲ့အတွင်းအင်အားသုံးခုနဲ့ဆိုင်တဲ့အမိန့်ထုတ်ပြန်ဖို့ဆောင်ရွက်နေတယ်လို့ Texas ပြည်နယ် Dallas မြို့မှာကြာသပတေးနေ့တုန်းကပြောကြားခဲ့ပါတယ်
။ We're working to finalize an executive order that will encourage police departments nationwide to meetthe most current professional standards for
ဒီနိုင်ငံလုံးကရဲဌာနတွေအနေနဲ့အင်အားအသုံးပြုတဲ့နေရာမှာနောက်ဆုံးထုတ်ပြန်ထားတဲ့စံချိန်စံညွှန်းတွေအတိုင်းလိုက်နာဆောင်ရွက်ရေးသမ္မတအမိန့်ထုတ်ပြန်ဖို့လုပ်နေတယ်လို့သမ္မတထရမ့်ပြောသွားတာပါရဲတွေအနေနဲ့လိုအပ်တဲ့လေ့ကျင့်သင်တန်းတွေရရှိအောင်အသေးချာလုပ်သွားမယ်လို့လည်းသမ္မတကဆိုပါတယ်တယူတန်အမြင်တွေကျိုးကြောင်းမှန်အပေါ်အခြေခံတာမဟုတ်တဲ့အယူဆတွေကိုအတူတွဲဖြေရှင်းသွားကြရမယ်လို့လည်းပြောကြပါတယ်ဒါပေမဲ့သိစားရှိတဲ့အမေရိကန်တန်းနဲ့ချီကိုခွဲခြားဆက်ဆံနေသူတွေလို့မှားယွင်းခေါင်းစဉ်တက်နေရင်တော့ထိခိုက်မှုတွေကိုကူစားတဲ့နေရာမှာတိုးတက်မှုရှိမှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်ရှင်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဂျက်ဆန်ဗေးလ်မြို့မှာဩဂတ်လတည်းကျင်းပမဲ့ Republican Party ညီလာခံကြရင်ရွေးကောက်ပွဲပြန်ဝင်မဲ့သမ္မတလောင်းအဖြစ်သမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောကြမယ်လို့ Republican Party ကော်မတီကကြေညာရေးနေ့တုန်းကကြေညာပါတယ်North Carolina ပြည်နယ် Charlotte မြို့မှာလည်းပါတီညီလာခံကိုကျင်းပမှာဖြစ်ပြီးမြဲသမ္မတလောင်းမိန့်ခွန်းပြောကြားမှုအပအဝင်တချို့ကိစ္စတွေကို Florida ပြည်နယ်မှာလုပ်မယ်လို့ပါတီကော်မတီကပြောပါတယ်။ COVID-19 ကရောဂါကူးစက်မှုထိန်းချုပ်တဲ့အနေနဲ့လူချင်းခက်ခွက်ခွာနေဖို့နှာခေါင်းစည်းတက်ဖို့စတဲ့ကန့်သက်ချက်တွေရှိနေချိန်မှာသမ္မတထရမ့်ကသူမိန့်ခွန်းပြောတဲ့အခါမှာဒီကန့်သက်ချက်တွေမရှိဘဲလူအပြည့်တက်ရောက်တဲ့ခန်းမထဲမှာပဲပြောချင်တယ်လို့အလေးထားပြောနေပါတယ်။2020သမ္မတရွေးကောက်ပွဲအနိုင်ရရေးအတွက်တိတ်အရေးကြီးတဲ့ Florida ပြည်နယ်မှာအောင်ပွဲခံပွဲကြီးကျင်းပဖို့နဲ့စီးပွားရေးပိုကောင်းမွန်လာဖို့ Republican တွေစိတ်အားထက်သန်နေကြတယ်လို့ Republican Party ဥက္ကဋ္ဌ Ronald McDaniel ကကြေညာချက်ထဲမှာပြောကြားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်အနေနဲ့ American သမ္မတ Donald Trump နဲ့အဆက်အဆံဆက်လုပ်နေစရာအကြောင်းသိမရှိဘူးလို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။သမ္မတ Trump နဲ့ Kim Jong Un တို့စင်ကာပူနိုင်ငံမှာပထမဆုံးလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲနှစ်နှစ်ပြည့်မှာမြောက်ကိုရီးယားဘက်ကထုတ်ပြန်တဲ့ကြေညာချက်ကိုအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့တာပါ American အစိုးရဘက်ကရန်လိုတဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးနေရင်ခေါင်းဆောင် Kim နဲ့သမ္မတ Trump တို့ဆက်ဆံရေးကနေတန်တမာရေးအရာထူးခြားတဲ့အပြောင်းအလဲဖြစ်လာနိုင်မှာမဟုတ်ဘူးလို့ကြေညာချက်ထဲမှာရှင်းတာထားပါတယ်American အစိုးရမူဝါဒတွေအရAmerican ဟာမြောက်ကိုရီးယားနိုင်ငံအပေါ်ရှေးရှေးချိန်ချောင်နေတဲ့ရန်ဖြစ်တယ်ဆိုတာတက်တည်ပြနေတဲ့အတွက်မြောက်ကိုရီးယားအနေနဲ့စစ်အင်အားတိုးတက်အောင်လုပ်သွားမယ်လို့လည်းဆိုထားပါတယ်။ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြား2018ခုနှစ်ဇွန်လမှာပထမဆုံးတွေ့ဆုံခဲ့ကြတာပါ။ဒုတိယအကြိမ်အဖြစ်ဗီယက်နမ်နိုင်ငံမှာ2019ခုနှစ်တွေ့ဆုံခဲ့ကြရမှာတော့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်ဆက်ဆံရေးရပ်တန့်နေခဲ့တာဖြစ်ပါတယ်။ကောင်းဆောင်နှစ်ယောက်ထိပ်သီးတွေ့ဆုံနိုင်ဖို့အဓိကကြားဝင်ဆောင်ရွက်ပေးခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့အဆက်အစပ်လုပ်နေတဲ့လမ်းကြောင်းအလုံးကိုဖြတ်တောက်မယ်လို့လည်းမြောက်ကိုရီးယားကဒီသတင်းပတ်ထဲမှာကြေညာခဲ့ပါတယ်။အီရတ်နိုင်ငံထဲမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုရှော့ချရေးကတိကိုအမေရိကန်နဲ့အီရတ်တာဝန်ရှိသူတွေထပ်မံကတိပြုခဲ့ကြပါတယ်။ IS စစ်သွေးကြွရန်ကိုအမြင့်ပြတ်ချင်းမှုန်းရေးဆောင်ရွက်မှုတွေတိုးတက်မှုရှိနေတဲ့အတွက်လာမယ့်လတွေအတွင်းမှာအီရတ်ကနေအမေရိကန်တပ်တွေဆက်ပြီးရှော့သွားနိုင်မှာဖြစ်တယ်လို့American Iraq Mahabiha Swine Bwe ပူးတွဲကြေညာချက်ကိုကြာသပတေးနေ့တုန်းကထုတ်ပြန်ခဲ့တာပါ။ဒါပေမဲ့တပ်တွေရုပ်သိမ်းရေးအချိန်တတ်မှတ်ချက်အသေးစိတ်ကိုတော့ပြောကြားခြင်းမရှိပါဘူး။ခိုင်မာတဲ့အပြန်အလှန်အကျိုးစီးပွားကိုအခြေခံတဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးဘက်ကအာရုံပြောင်းဆိုင်နေတာနဲ့အတူ Iraq မှာဆက်ရှိနေတဲ့တပ်ဖွဲ့တွေကိစ္စ Iraq အစိုးရနဲ့ American ဆက်ဆွေးနွေးသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ယူရီအမေရိကန်တန်ညာဘက်မြန်မာဘက်အစီအစဉ်မျိုးကိုညာပိုင်း9နိုင်ကနေ10နိုင်အထိ9.19 kHz 1545တုံည ိုက်တိုမီတာ25 kHz 7.83 ညာတိုက်တိုမီတာ32 kHz 9.335နဲ့ပထမလာယူကမှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ဗျ။ UI ကနေတောက်ကြနေကြပိုင်းနောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ရှင်းပြပေးတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးစမ်းသပ်မှုတွေကိုဇူလိုင်လအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ကြေကြေပြင်းပြင်းစမ်းသပ်သွားမှာဖြစ်တယ်လို့အမေရိကန်ကမိုဒါနာဇီဝနီးပညာကုမ္ပဏီကပြောလိုက်ပါတယ်။ COVID-19 ကာကွယ်ရေးထုတ်လုပ်နိုင်မှုအတွက်မိုဒါနာကုမ္ပဏီကအမေရိကန်မျိုးသားကျန်းမာရေးဌာနနဲ့အတူလုပ်နေတာဖြစ်ပါတယ်။အမေရိကန်မှာရှိလာကြရင်စေနာဝန်ထမ်း3000လောက်ကိုပထမဆုံးအကြိမ်ဖြစ်တဲ့ကြေကြေပြင်းပြင်းစမ်းသပ်သွားမှာဖြစ်တယ်လို့ကုမ္ပဏီကမနေ့ကပြောပါတယ်။ဒီတွေကတချို့ကိုတကယ်စမ်းသပ်ကာကွယ်ဆေးအစ်စ်ထိုးပေးပြီးတချို့ကိုတော့အနေနဲ့မရှိတဲ့စမ်းသပ်ဆေးထိုးပြီးတော့နိုင်ရှင်သုတေသနပြုမှာဖြစ်ပါတယ်။အချိန်ထဲမှာပဲတရုတ်ဇီဝနီးပညာကုမ္ပဏီ Sinovac ကလည်းသူတို့ရဲ့ကာကွယ်ဆေးကိုဘရဇိုးနိုင်ငံကစီးနားဝန်ထမ်း9000လောက်နဲ့ရှီလာမှာစမ်းသပ်သွားဖို့စီစဉ်နေပါတယ်။ဒါပြင်ဗြိတိန်ကအောက်ဆိုတက်ကူကလည်းသူတို့စီကထုတ်လုပ်ထားတဲ့ကာကွယ်ဆေးကိုဘရဇိုးမှာပဲစမ်းသပ်သွားမှာဖြစ်ပါတယ်။မေဂန်ဆိုရကတော့ပုဂ္ဂလိကတခွဲကန်းနေနဲ့အတူပေါင်းပြီး Operation Warp Speed လို့ခေါ်တဲ့စီမံကိန်းကိုလုပ်နေပါတယ်။အဲဒီကနေ COVID-19 ကာကွယ်ဆေးတန်း300လောက်ကိုဇန်နဝါရီလမှာထုတ်လုပ်နိုင်ဖို့မျှော်လင့်နေပါတယ်။ဒါမဲ့လေကာဝယ်ဈေးတွေအလုတ်ဖြစ်မယ်မဖြစ်ဘူးဆိုတာဘာမှအာမခံချက်မရှိသလိုအလုတ်ဖြစ်မယ်ဆိုရင်တော့လအနေငယ်ထပ်ပို့ပြီးအကာအကွယ်ရကြမှာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အခုဆိုရင်ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း5,000ခွဲကျော်နဲ့သေဆုံးသူ4,200ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူနောက်ထပ်တဦးထပ်မံတွေ့ရှိတာကြောင့်ရောဂါကူးစက်ခံသူအရေအတွက်ဟာ161ယောက်ရှိသွားပြီလို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကဒီနေ့ဇွန်လ12ရက်နေ့မနက်8:00ထုတ်ပြန်ကြမှာပြောထားပါတယ်။မနေ့ကဓာတ်ခွဲနမူနာစုစုပေါင်း699ခုကိုဒုတိယအထုပ်ဖြစ်တဲ့ထပ်မံစစ်ဆေးကြတာမှာ COVID-19 ရောဂါပိုးကူးစက်ခံထားရသူနောက်ထပ်တစ်ယောက်တွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါရယ်။အခုနောက်ဆုံးရောဂါကူးစက်ခံရတဲ့သူဟာရန်ကုန်တိုင်းဒေသကြီးတန်လျင်မြို့နယ်ကအသက်60အရွယ်အမျိုးသမီးတူဦးဖြစ်တယ်လို့ပြောပါရယ်။သူဟာအိန္ဒိယနိုင်ငံကနေပြန်လာတဲ့သူတူဦးဖြစ်ပြီးတော့အသွားအလာကန့်သတ်ထားရှိသူတူဦးဖြစ်တယ်လို့လည်းဆိုပါရယ်။ရောဂါပိုးကူးစက်ခံရသူတွေကဆေးရုံတက်ကူတာမှုခံယူပြီးရောဂါပျောက်ကင်းလာသူ165ယောက်ရှိပြီးတော့အဲ့ဒီက150ကိုဆင်းကဆင်းဝင်ပြုလိုက်ပြီးတော့တတ်မှတ်ထားတဲ့နေရာတွေမှာအသွားလာဆက်လက်ကန့်သတ်ပြီးတော့စောင့်ကြည့်နေတယ်လို့ပြောပါရယ်။အခုချိန်ကြီးတော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနကအတည်ပြုထားပါရယ်ခင်ဗျာ။မလေးရှားနဲ့ထိုင်းနိုင်ငံတို့အနေနဲ့ပင်လယ်တွင်းဆက်လီဒီဘောကရိုဟင်ဂျာဒုက္ခသည်တွေကိုအမြန်ဆုံးကန့်ကွက်ခွင့်ပေးပြီးတော့ကယ်တင်သင့်တယ်လို့လူခွင့်စောင့်ကြည့်အဖွဲ့ HRW ကဒီနေ့ပြောလိုက်ပါရယ်။ဒါပြင်အဲ့ဒီလူတွေကိုလိုအပ်တဲ့ကူညီတွေပေးပြီးခလုံးဝင့်ရအောင်လည်းလုပ်ပေးသင့်တယ်လို့ပြောပါရယ်။ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကမလေးရှားနိုင်ငံလန်ကာဝီကမ်းခြေကိုဆက်လီနဲ့ရောက်လာတဲ့ရိုဟင်ဂျာ169ယောက်ကိုမလေးရှားအာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။နောက်ထပ်ဒုတိယဆက်လီတစ်စင်းပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်300လောက်ပါဝင်ပြီးအဲ့ဒီဆက်လီဟာထိုင်းနိုင်ငံကကိုအာရန်ကျွန်းနားမှာရှိတယ်လို့မလေးရှားနိုင်ငံရဲ့ပင်လယ်ရေကြောင်းထိန်းသိမ်းကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီဆက်လီနဲ့ဆင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပြီးခဲ့တဲ့ဖေဖော်ဝါရီလကထွက်လာခဲ့တာဖြစ်ပြီးတော့ဆက်လီပေါ်မှာပါလာတဲ့သူတွေဟာရေနဲ့အစားအစာအလုံးလောက်မရတာ၄လလောက်ရှိပြီဖြစ်တယ်လို့လည်းပြောပါတယ်။ရှိတော်အာရှနိုင်ငံအစိုးရတွေဟာကိုလုံဗီးယားနေရာကင်းမဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကာကွယ်ပေးဖို့အတွက်တာဝန်တွေကိုမယူဘဲညှဉ်းဆဲနေကြကြောင်းဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအဓိကတာဝန်ရှိတာဖြစ်ပေမဲ့မလေးရှားနဲ့ထိုင်းနိုင်ငံတွေအနေနဲ့လည်းဒီဒုက္ခသည်တွေလက်တလောပင်လယ်ထဲမှာရင်ဆိုင်နေရတဲ့အနေတွေကိုမမြင်ကြအောင်မဆောင်ကြဖို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်။မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံမှုသဘောတူထားပြီမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့အတိအမှန်မပြုထားပါဘူးခင်ဗျာဖိလစ်ပိုင်နိုင်ငံမှာတော့နိုင်ငံသား1000ကျော်ကလွတ်တော်ကနေပြည်သူ့ခင်ကအတီးပြုလိုက်တဲ့အကြမ်းဖက်ဝါဒစန့်ကျင်ဥပဒေကြမ်းကိုကန့်ကွက်ရှုတ်ချတဲ့အနေနဲ့ဒီနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်ဒီနေ့မှာကြားရတဲ့ဖိလစ်ပိုင်လွတ်လပ်ရေးနေ့မှာတက်ကြွလှူရှားသူတွေဥဆောင်ပြီးတော့ဖိလစ်ပိုင်တက်ကြွဝင်းအတွင်းမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေဟာမိုးရွာတွေရဲ့ကြားကပဲလက်ကင်ပူစာစာရန်တွေစီကြော်စံတွေကိုအဟိတ်ကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒီမှာဒူတာတေးအနေနဲ့အတိုက်ခံတွေနဲ့လွတ်လပ်စွာပြောဆိုမှုကိုဖိနှိပ်ဖို့အတွက်ဒီဥပဒေကိုအသုံးပြုလာနိုင်တယ်လို့ရှင်းနေနေတဲ့လူခွေတက်ကြွလောက်ရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ဒီအကြမ်းဖက်ဥပဒေကြမ်းကိုဖိလစ်ပိုင်အောက်လွှတ်တော်ကဂျွန်လ3ရက်နေ့ကအတည်ပြုခဲ့ပြီးတော့ဒီမှာဒူတာတေးစီကအတည်ပြုတဲ့လက်မှတ်ကိုဆောင်ဆိုင်နေတာဖြစ်ပါတယ်။ဒီမှာကအတည်ပြုပြီးရင်တော့ဒီဥပဒေက2000အကြမ်းဖက်ဝါဒစတင်ဥပဒေကိုအစားထိုးသွားမှာပါ။2000ဥပဒေမှာတော့အာဏာပိုင်တွေဘက်ကအကြမ်းဖက်သမားလို့တံပြရရှိတယ်ဆိုပြီးတော့မာဗီဖန်းရင်အာဏာပိုင်တွေအနေနဲ့ဒဏ်ငွေဖြစ်တဲ့ဖိလစ်ပိုင်ပီဆို5သိန်းနဲ့ညီတဲ့အမေရိကန်ဒေါ်လာ9800ပေးဆောင်မှာဖြစ်တဲ့အတွက်အာဏာပိုင်တွေဘက်ကတိတ်ပြီးတော့ကြဲကြဲပြက်ပြက်အသုံးပြုတာတိတ်မရှိပါဘူး။ဒ ဒါပေမဲ့အခုဥပဒေအစ်မှာတော့ဒီလိုအကာအကွယ်ပေးထားတာကိုဖယ်ရှားလိုက်သလိုအာဏာပိုင်တွေအနေနဲ့လည်းအကြမ်းဖက်သမားလို့တမ်းပြရှိတဲ့သူကိုဖမ်းမရမပါပဲ၃ရက်ကနေ24ရက်ကြာဖမ်းဆီးထားနိုင်မှာဖြစ်ပါတယ်ခင်ဗျာ ယူရီကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးအသံလွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာကယောဂဖြစ်နေတဲ့ကာလအတွင်းကလေးလူသားအရေးအတွက်များလာမလားဆိုရဲစိုးရိမ်မှုတွေနဲ့အတူနိုင်ငံတကာအဖွဲ့အစည်းတို့ရဲ့သတင်းထုတ်ပြန်ချက်ပြည်တွင်းကကလေးတငယ်အခွင့်အရေးကာကွယ်ရေးအဖွဲ့အစည်းတွေရဲ့သုံးသပ်ချက်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါဒုတိယကလာဆင်နောက်ပိုင်းကမ္ဘာစီးပွားရေးအဆိုးဆုံးအခြေအနေကိုရောက်လာနေတာကကလေးတငယ်တန်းနဲ့ချီပြီးလုံအောင်ခွင့်နဲ့ရောက်သွားနိုင်တယ်လို့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO နဲ့ကုလကလေးများရန်မုံငွေအဖွဲ့ UNICEF ကသတိပေးလိုက်တာပါဒါကအနည်း20အတွင်းကလေးလူသားဥယျာဉ်ပြန်တက်လာနိုင်တဲ့အခြေအနေလို့ဆိုပါတယ်။ပြည်တွင်းမှာတော့ကိုဗစ်မတိုင်ခင်နဲ့ကိုဗစ်ကာလပါကလေးလူသားပြဿနာကဖြစ်ရှင်းရမယ့်ကိစ္စဖြစ်နေတယ်လို့ကလေးတငယ်အခွင့်အရေးဆိုင်ရာမျိုးသားကော်မတီကဥမျိုးမြင့်ထွန်းကပြောပါတယ်။
အခုကိုဗစ်ကာလဖြစ်တော့လေစီးပွားရေးအခြေအနေမျိုးတော့နောက်ထပ်ဒီကလေးလူသားတွေကပုံပြီးတော့များလာနိုင်ပြီလည်းရှိတာပေါ့သူတို့အစိုးရအနေနဲ့ဘာလို့ပုံလို့လဲဆိုတော့ကလေးတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုသက်သေအကောင်နဲ့ဖြစ်ဖြစ်ဟောပေါ်ပြီးပို့ပေါ့ဒီနပတ်တွေကဥစားပြီးဆိုပါတယ်နောက်ထပ်ဆက်ကတော့ဆိုရှယ်ကိုဒရှင်ကိုခေါ်တယ်ဒီကောင်ဆောက်ဆောင်ရေးနဲ့ပတ်သက်တဲ့အသက်မိုးပေးရေးကိစ္စတွေလုပ်ပြီးမှရမှာ
ပြောင်စုလွှတ်တော်က2019ဇူလိုင်23ရက်မှာပြသန်းလိုက်တဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကိုအလုပ်ခိုင်းဝင်မရှိပါဘူး။လုပ်ငန်းဝင်နဲ့ရောက်လာတဲ့အသက်14နှစ်နဲ့18နှစ်ကြားတွေကိုလည်းဥပဒေသတ်မှတ်ချက်တွေအတိုင်းလုပ်ငန်းဝင်မှာအလုပ်ရှင်ကလိုက်နာဆောင်ရွက်ပေးဖို့ကိုလည်းသူကပြောပါတယ်။2019အချက်လက်တွေရဆိုရင်တကမ္ဘာလုံးမှာကလေးလူသား152တန်းရှိပါတယ်။မြန်မာနိုင်ငံမှာကလေးလူသား 1.2 တန်းရှိပြီးဈေးဆိုင်အင်းအကူတာငါဈေးတွေနဲ့စမှုစုံတွေမှာအများဆုံးလုတ်ကန်နေရလို့ ILO ကပြောပါတယ်။အရာဝတီတိုင်းကစက်ရုံလုံရုံတွေကကလေးလူသားအများဆုံးရှိတဲ့နေရာတွေထဲကတစ်ခုဖြစ်ပါတယ်
။တိုင်းပြည်ပါကဈေးဝတ်ချက်ဆက်တာလေ။ဒါအလို့ရှင်အနေနဲ့ဟိုဒီလိုဆက်တာဟုတ်။တော့သက်ဆိုင်ရာဟိုလေဘာတယောက်ကလိုက်ဒီကိုလည်းအပြည့်အဝပေးကြမလို့ဘူးလေ။ဆိုတော့တိုင်းပြည်ပါတွေကဘယ်သူအတုံးချတာများနေတာပါစမှုလုပ်ငန်းတွေမှာ။
အရာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဥမြင့်ထီပြောသွားတာပါမိဘစိုက်ပျိုးရေးလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတဲ့ကလေးတွေကိုတော့ကလေးလူသားတွေချက်သွင်းလို့မရသေးဘူးလို့ပြည်တွင်းကလေးအခွင့်အရေးများအဖွဲ့ကပြောပါတယ်ကလေးလူသားအနေဆုံးသတ်မှတ်ချက်ကို14နှစ်ကနေ18နှစ်ကိုကျိုးဖို့မြန်မာအစိုးရကအာရုံလုံးနဲ့မကြသေးခင်ကလက်မှတ်ထိုးခဲ့ပေမဲ့တိကျတဲ့လုပ်ငန်းစဉ်အစိုးရမှမရှိသေးဘူးလို့ညီညွတ်ချင်းမြန်မာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးအောင်မြင့်ဝင်းကထောက်ပြပါတယ်
ကျက်တနာရပါလေဆိုတော့ဒါကိုဖြည်းဖြည်းရရောက်အကောင့်တွေပုံနိုင်မဲ့ missional planning ကအလုပ်ခွင့်အလုပ်မလုပ်ပြရပါနောက်တစ်ခုကတော့ဘူးဒီနဲ့မလုံလောက်ဘူးကြကလေးတွေကိုလုပ်ငန်းကိုနေရောက်တဲ့ချိန်မှာဆင်းရဲမှုအခုလို covid ကာလဆင်းမှာဆိုတော့တော်တော်များကျွန်တော်ရင်ဆက်ပြီးတော့ဆိုးလာနိုင်တယ်ဒီလူကိစ္စပါမှုကိုဖြည့်ရှင်းနိုင်တော့လုပ်ငန်းစဉ်နဲ့ပူပေါင်းနိုင်မှာကလေးအလုပ်သမားပတ်ရောက်ရေးကိုကျွန်တော်တို့အမှန်တကယ်ဟန်တာနိုင်မှာဖြစ်ပါတယ်
အပီပီဆိုင်ရာကလေးလူသမားရေးရာအဖွဲ့မြန်မာကကလေးလူသားပပျောက်ဖို့ရည်ရွယ်ချက်နဲ့2013ကစလို့အမေရိကန်ဒေါ်လာ900တန်းကျော်ကူညီထားပြီးအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကလည်းအသက်မွေးရန်ကြောင်းတဲ့စားနပ်ရိက္ခာထောက်ပံ့တာတွေကူညီနေပါတယ်။မြန်မာနိုင်ငံအနေနဲ့ကလေးလူသားပပျောက်အောင်လုပ်ဖို့မဖြစ်နိုင်ပဲနိုင်ငံရဲ့စီးပွားရေးဥပဒေတည်ရောက်မှုဓာရီပေါ်မူတည်ပြီးအရေးအတွက်ညွှန်နယ်သွားအောင်ပထမအဆင့်ကြိုးစားရမယ်လို့အရပ်ပတ်အဖွဲ့ကြီးကပြောပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေတရင်ပြပို့ခဲ့တာပ
ါစကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဝက်လက်မြို့နယ်အတွင်းရှိကမ္ဘာရင်ကျင်းမှုအမွေနှင့်စီးရင်ဝင်ဟလင်းပြမျိုးဟောင်းကအနည်း3000ကျော်တက်တန်းရှိတဲ့ရှေးဟောင်းမြေအိုးတွေနဲ့ရုပ်ကျွင်းအရိုးစုတွေကိုဒီအပိုင်းအတွင်းဖြစ်စည်းခံရတဲ့တရင်ကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါပစ္စည်းသွားတဲ့အရာတွေဟာဟလင်းရှီယောင်းတုဒေသနာပြတဲ့အနီးကတူဖော်ကုန်းအမှတ် 29 အဆောက်အုံအတွင်းထိမ့်သိမ်းထားတာတွေဖြစ်ပြီးဒါဟာရှီဟောင်းပစ္စည်းရှာဖွေသူတွေလက်ချက်ဖြစ်နိုင်ကြောင်းရှီဟောင်းတုဒေသနာနဲ့အမျိုးသားပြရိုက်ဌာနကမ္ဘာအမွေနှင်များဌာနကွယ်ဟလင်းရဲ့ဒုတိယညွှန်ကြားရေးမှူးဦးကြည်ခင်ကပြောပါတယ်။ဟလင
်းလည်းတော့ပစ္စည်းရှောင်းပြီးရှိနေတဲ့အနာပြတာပေါ့ဗျာ။ကျွန်တော်တို့အတမှုရှိတဲ့ဟာတွေထိတ်တော့အကုန်လုံးသာပြီးပါအဲ့ဒီတည်းကဟိုကကြောက်ခွင်းနဲ့ဝိဉ္ဇီတို့အဲ့ဒီကြီးကြီးသုံးဆောင်ပစ္စည်းတွေပေါ့ဒီထဲဒီနဲ့အတူဆွဲပြီးတဲ့ပစ္စည်းတွေတမှုရှိရရင်ကျွန်တော်ကထိတ်တော့လောက်လာတယ်ထိတ်တော့လောက်လာတော့သူကအဲမသိဘူးပေါ့ဗျာ မပြည့်ရနဲ့ဗာဒီဆင်းရပြီးရလျာများဆိုပြီးတော့ဟိုကပိုးလေးကိုခွဲချတာပေါ့ကျွန်တော်ဗာဒီကိုဖောက်ထားတဲ့အပေါက်ကိုဆုံရှုံသွားတာပေါ့တို့တစ်ချက်စာပြီးတော့ပိုးလေးခွဲချတာပေါ့စကန်တော့ဒီနေ့စနေပေါင်း3000လောက်ရှိတာ
အစိုးရကထုတ်ပြန်တဲ့သတင်းမှာတော့နှစ်3500တတန်းရှိမြေအိုး၄လုံးပျက်စီးခဲ့တယ်လို့ရုပ်ကျွင်းအရိုးစုနှစ်ခုကလမ်းမောင်းရိုးနဲ့မေးရိုးတွေကျိုးပဲ့ကျေမွားခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုပျက်စီးနေတာကိုဟလင်းရှေးဟောင်းဌာနကကင်းလက်ဆောင်ရွက်စဉ်ဒီလ3ရက်နေ့ကစစ်ဆေးတွေ့ရှိရာဖြစ်ပြီး6ရက်နေ့မှာဝဲလက်မြို့နယ်ရဲစခန်းမှာအမှုဖွင့်ထားကြောင်းနဲ့တပ်ဆိုင်ရာတာဝန်ရှိသူတွေကလည်းလာရောက်စစ်ဆေးခဲ့ကြောင်းဦးကြည်ခင်ကပြောပါတယ်။ပျက်စီးသွားတဲ့မြေအိုးနဲ့ရုပ်ကျွင်းတွေဟာကြိတ်ခိကာလကဖြစ်နိုင်ကြောင်းလည်းသုံးသပ်ပါတယ်။ဖလင်းမျိုးအနီးပဝန်းကျင်မှာကြောက်ခိ၊ကြိတ်ခိ၊တန်ခိနဲ့ပြူမျိုးပြခိဆိုင်ရာယဉ်ကျေးမှုဝတ္ထုပစ္စည်းတွေရှာဖွေတွေ့ရှိပြီးဖလင်းရှေးဟောင်းသုတေသနပြတိုင်မှာပြသထားတာပါ။ဒီအပိုင်းတွေအတွင်းမှာတော့ကမ္ဘာရှေးဟောင်းအမွေနဲ့စင်းဝင်ဒေတာဖြစ်တဲ့ပုဂံညောင်ဦးဒေတာကအနည်းဆုံးဖျားဆယ်စုလောက်ဌာပနာဖောက်ထွင်းခံခဲ့ရတယ်လို့အကောင်းဆုံးနေရန်စီးပကြီးတွေရှိတဲ့လောကထိပ်ပံဖျားကနေရောင်ကဝါရင်လိတ်ကိုမီးရှို့တာတွေလည်းဖြစ်ပျက်ခဲ့ပါတယ်။ဒီအခြေအနေတွေကြောင့်ကမ္ဘာရှေးဟောင်းအမွေနဲ့စင်းကပေဖြစ်ခံရမလားလို့စိုးရိမ်တာတွေလည်းရှိခဲ့ပါတယ်။ဟလင်းဘိတ်တနိုးနဲ့တရေခစ်တရာပြူမျိုးဟောင်း၃မျိုးနဲ့ပကံညာဦးဒေတာကိုကပ္ပရှီဟောင်းအမွေနဲ့စီရင်ဝင်ဖြစ်စေဖို့အဆိုပြုစာတွေရေးသားပြုစုရေးအဖွဲ့ဥက္ကဋ္ဌရင်ကျေးမှုဝန်ကြီးဌာနရှီဟောင်းသုတေသနနဲ့အမျိုးသားပြရိုက်ဌာနအငြင်းစားညင်ကြားရေးမှူးချုပ်ဦးဆန်းဝင်းကဒီလိုပယ်ဖျက်ခံရမှာကိုစိုးရိမ်စရာမရှိကြောင်းအခုလိုပြောပါတယ
်ခုဖြစ်တာလောက်နဲ့ကတော့ကပ္ပအမွေနဲ့စီရင်ဝင်အဖြစ်သတ်မှတ်ထားတာနဲ့ဆက်လင်းပြီးတော့တိကျမှုမရှိနိုင်ဘူးပေါ့နော
်အမွေအနှစ်စင်းဝင်ဖြစ်ဖို့အဆိုပြုတင်သွင်းစဉ်ကလေးကတပောင်းဝဘေးနဲ့လူကြောင်းဖြစ်တဲ့အန္တရာယ်တွေကိုကာကွယ်ရေးနဲ့ပတ်သက်ပြီးစီမံခန့်ခွဲရေးဆိုင်ရာအချက်တွေကိုဖြည့်သွင်းတင်ပြထားပြီးဖြစ်တယ်လို့ဆိုပါတယ်ကမ္ဘာအမွေနှစ်စင်းဝင်ဒေတာတွေရေရှည်တည်ငြဲအောင်ထိန်းသိမ်းဖို့အတွက်လည်းသူကအခုလိုဆက်ပြောပါတယ်အ
ဲ့ဒီလိုထိန်းဖို့အတွက်ဒီအင်ဂျင်မဝင်ဉာဏ်တစ်ခုလည်းမဟုတ်ဘူးဆက်ဆက်ရဝင်ဉာဏ်တွေလည်းပါရမယ်ပြည်ရဲ့ရေတို့လို့နော်ဆောက်လို့ရလို့တရားစစ်တို့လိုလန်ဒလာတို့လိုဆက်တယ်ဆက်တဲ့ကနေဆက်ဆက်ရတဲ့နိုင်လေမြေတိုင်းဥစည်းတယ်ဒါတွေလည်းပါမယ်နောက်ပြီးတော့တက်ဆိုင်ရဤနေတိုင်းဒေတာကြီးအစိုးရဖွဲ့လည်းပါမယ်အရေးကြီးဆုံးတစ်ချက်ကပြည်သူပါမယ်ဒေတာကနေပါမယ်ဒေတာကနေဆိုတာဒေတာကအလုံးကိုကိုစားပြုတော့လူပုဂ္ဂိုလ်တွေပါတဲ့အဖွဲ့စည်းပါမယ်အဲ့လိုလုပ်တော့ပါမယ်လို့လေကမ္ဘာ့အမွေနဲ့တင်တဲ့ UNESCO တင်တဲ့စာရွေးထဲမှာဒေတာဖော်ပြထားပြီးသားဖြစ်ပါတယ်
ပကံမှာဌာပနာဖောက်ခံရတဲ့ဆိုတဲ့ဖျားရီဟာ1998ခုနှစ်နောက်ပိုင်းမှာပြန်လည်ပြုပြင်တည်ဆောက်တဲ့ဖျားရီဖြစ်တယ်လို့ရှီဟောင်းသုတေသနနဲ့အမျိုးသားပြတိုက်ပကံဌာနခွဲကဖော်ပြထားပါတယ်ဟလင်းဘိတ်တနိုးနဲ့တေးခစ်တရာရှီဟောင်းပြုမျိုးသုံးမျိုးဟာ2014ခုနှစ်ပကံညောင်ဦးဒေတာကတော့2019ခုနှစ်မှာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာအမွေနဲ့စင်းဝင်ဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ရခိုင်ပြည်နယ်မြောက်ဦးကိုကမ္ဘာအမွေနဲ့စင်းဝင်ဖြစ်အဆိုပြုလွှာတင်သွင်းထားပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ကချင်နဲ့ရှမ်းမြောက်မှာရှိနေတဲ့စစ်ဆောင်ပြည်သူတွေအတွက်ကယောဂါကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုအလေးထားဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။ COVID ကယောဂါကာလအတွင်းမှာဆစ်ဆောင်ပြည်သူတွေကိုကာကွယ်ဆောက်ရှောက်ပေးဖို့နဲ့သူတို့နေရပြန်နိုင်မှုအတွက်အစိုးရအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကုညီရေးအဖွဲ့အစည်းတွေကိုဆစ်ဆောင်ကော်မတီတွေဘက်ကတောင်းဆိုလိုက်တာပါ။ ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မန်ဝင်းကြီးဒေသတို့မှာရှိနေတဲ့စစ်ဆောင်စခန်း39ခုကျော်ကလူပေါင်း 14,000 ကျော်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ပါ။တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပေါ်နေတဲ့ကိုနှစ်တာတိုက်ပွဲအတွင်းမှာစားတောက်နေထိုင်ရင်းနဲ့လုံခြုံရေးအခက်အခဲတွေရှိနေတဲ့ဒီစစ်ဆောင်ပြည်သူတွေဟာအခုဖြစ်ပေါ်နေတဲ့ကိုဗစ်ကရောဂါကာလအခြေအတဲကိုလည်းရင်ဆိုင်နေရတယ်လို့ဆိုပါတယ်။
ဒီကိုဗစ် -19 နဲ့ပတ်သက်မှဒီဆွမ်းမရေဆောင်ချက်မှုတွေကိုလက်လမ်းနေနိုင်ဖို့အတွက်ဟိုအရေးကြီးတာပေါ့ဥမာကိုဗစ် -19 တရားရရှိမှာကပ်ပြီးဆိုတော့လည်းကပ်လာမှာစီးရင်လည်းဆိုတော့ဒီလိုပေါင်းမှန်ဆိုဒီကိုဗစ် -19 ရန်ကန်နဲ့ကပ်ွက်နေအောင်တော့သူတို့အဲ့မျိုးလုပ်ပေးရမယ့်အလားအလာရှိတယ်ပေါ့နော်ကျွန်တော်အဲ့ဒီလုပ်တဲ့အချိန်မှာတို့ကိုဒီကျမရစ်စင်မှုတွေအမြဲတမ်းနေတဲ့လူလုပ်ပဲလုပ်နိုင်တာပုံကောင်းတာပေါ့
ဒါကတော့ IDB ကော်မတီအဖွဲ့ဝင်ဦးနောင်လက်ပြောသွားတာပါစစ်ဆောင်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝန်ရေးပညာရေးကျန်းမာရေးနဲ့လူမှုဘဝလုံခြုံရေးတို့အတွက်တာဝန်ဆောင်ရှောက်မှုတွေရရှိစေချင်တယ်လို့သူကဆိုပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစစ်ဆောင်စခန်းတရားကျော်ရှိနေပြီးကာလရှိကြနေရဲ့ဆွမ်းခွာသူတွေအတွက်ပြည်ရင်းစစ်ရပ်တန့်နိုင်မှုကိုအားလုံးပါဝင်ဆောင်ရွက်ပေးဖို့ကချင်လူငယ်များအဖွဲ့ကွန်ရဲ့အတွင်ရင်မှုစွဆိုင်ထွေကပြောပါတယ
်စစ်ဆောင်တာကပြည်ထောင်မဟုတ်ဘူးနော်ဒီဆောင်ခဲ့ရတာကဒီကျွန်တော်တို့ရဲ့ဒီနိုင်ငံကြီးမှာဆန္ဒတမှုတွေရှိနေလို့ပြင်းနဲ့ကန်ပြင်ပါလိမ့်ဖြစ်တာလေဆိုတော့ဟိုဒါစစ်ဆောင်ပြည်သူရဲ့အရေးကိစ္စကိုဒါကချင်ပြည်နယ်မှာရှိတဲ့ဒီအချင်းချင်းတွေပြည်နယ်သားတွေပဲခံနေရတယ်ဆိုတော့ဒီကောင်တော်တွေလည်းပေါ့နော်ဒီမှာတနင်္ဂနွေလုံးမှာရှိတဲ့ဒါမြန်မာပြည်သူမြန်မာပြည်သားတွေအကုန်လုံးကနိုင်ငံတွင်းမှာရှိနေနေဖြစ်နေတဲ့အတွက်ကြောင့်မို့လို့သူတဲ့ဘက်ကိုစဉ်းစားပြီးတော့ပေါ့နော်မြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတဲ့ဒီလက်ကတည်းကခေါင်းချုံနေဖို့ပြည်သူတွေကလည်းအစိုးရကိုအတန်းပြီးတာပဲဖြစ်ဖြစ်သက်ဆိုင်တဲ့အစုအဖွဲ့တွေကိုအမြဲတမ်းဆုံးအားယူပြီးနေဖြစ်တယ်လို့ကျွန်မကတော့ပြောချင်ပါတယ်
ကိုဗစ်ကာလမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြိပခါတွေကိုချွင်းချက်မရှိရပ်တန့်ပေးဖို့ဒီကယောဂါကိုထိ ंछ ုပ်ကာကွယ်နိုင်မှုအတွက်လူဦးရေထူထပ်တဲ့စစ်ဆောင်စခန်းတွေမှာယောဂါဆစ်ဆေးပေးဖို့ကိုအရေးပေါ်တောင်းဆိုနေကြတာပါ။အဲ့ဒါအပြင်စစ်ဆောင်ပြည်သူတွေရဲ့စားဝတ်နေရေးနဲ့ကျောင်းတွေပြန်ဖွင့်ချိန်မှာစစ်ပီးရှောင်ကလေးတွေအတွက်ကိုလည်းကျန်းမာရေးဌာနလမ်းညွှန်ချက်နဲ့အညီပညာသင်ကြားနိုင်မှုအတွက်လူအပ်တာတွေပတ်မိုးပေးဖို့လှူလာနေကြပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
COVID-19 ကပ်ရောဂါကာလပညာရေးမှာဆရာဆရာမလိုအပ်ချက်တွေအရတိုင်းရင်းသားဒေသတွေကိုဦးစားပေးပြီးပညာရေးဝန်ထမ်း 16,000 ကျော်ထပ်ခန့်သွားမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။လက်ရှိ COVID ကာလအကြောင်းတွေပြန်ဖွင့်တဲ့အချိန်မှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့အညီအကြောင်းတွေပြန်ဖွင့်ရမှာဖြစ်တာကြောင့်တက္ကန်းကိုကျောင်းသား20ကျော်သာထားနိုင်မှာဖြစ်တဲ့အတွက်အခုဆရာဆရာမလိုအပ်ချက်ထပ်ဖြည့်ရတာလို့သိရပါတယ်။တိုင်းရင်းသားဒေသတွေမှာဒေသခံဆရာဆရာမတွေကိုပို့ပြီးဦးစားပေးခန့်သွားမယ်လို့ဒီကနေ့နေ့လယ်ကနေပြီးတော့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပညာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမျိုးသိန်းကြီးကထည့်သွင်းပြောကြားသွားတာပါ
ဆရာဆရာမဒီကိုပို့ဖို့ပြီးတော့မှတိုင်းရင်းသားဒေသခံတွေဦးစားပေးခန့်ထားပေးဖို့လို့အတွက်ကိုလည်းမူလတန်းအလဲတန်းအထက်တန်းပြ 14,388 ဦးနဲ့တိဘက်တော်တော့ကျွန်တော်တို့962ဦးတက္ကသိုလ်ရဲ့ဒီဂရီကောလိပ်တွေကောလိပ်တွေမှာတော့နီးပြတရုတ်ပြအသိ1235ဟောတော့ကျွန်တော်တို့ဒါလိုအပ်ချက်နဲ့အညီလုံထုံးလုံနည်းတဲ့ကျွန်တော်တို့ဒါစီစဆောင်ရပေးမှာဖြစ်တယ်လို့မနစ်ကစပြီးကျွန်တော်တို့အချိန်ပိုင်းကျွန်တော်တို့ပတ်တိုင်းကျွန်တော်တို့ teachers တွေလည်းပဲကျွန်တော်တို့တက္ကသိုလ်ရဲ့ဒီဂရီကောလိပ်တွေကောလိပ်တွေမှာခံထားပေးလက်ရှိကြောင်းပြပြရပါတယ
်ဘယ်လိုရွေးချယ်ပြီးခံမလဲဆိုတာကိုတော့အသေးစိတ်ပြောမသွားပါဘူးဒီလိုဆရာဆရာမတွေထက်ခန့်ရတာကဆရာနဲ့ကျောင်းသားအချို့မျှတအောင်ဖြစ်တယ်လို့ဒေါက်တာမျိုးသိန်းကြီးကဆိုပါတယ်။အခြေခံပညာကျောင်းတွေမှာ2012ခုနှစ်တုန်းကဆရာကျောင်းသားအချို့ကတိအချို့30ရှိခဲ့ပေမဲ့လက်ရှိအချိန်မှာတိအချို့22ရှိတယ်လို့ဆိုပါတယ်။တက္ကသိုလ်ကောလိပ်နဲ့ဒီဂရီကောလိပ်တွေမှာတော့အဝေးတင်ကျောင်းသားအရေအတွက်အပါအဝင်ဆိုရင်ကျောင်းသားဆရာအချို့ကတိအချို့45ရှိတယ်လို့သိရပါတယ်။ဆရာလိုအပ်ချက်တွေရှိနေတာကြောင့်ဒီလိုဆရာတွေထပ်ခန့်မယ်ဆိုတဲ့အပေါ်ကြိုဆိုတယ်လို့အခြေခံပညာပညာရေးလှုပ်သားများတမကဗဟိုအလုံးအမှုဆောင်ကော်မတီဝင်ကိုမင်းမင်းထွတ်ကဆိုပါတယ်။ဒါပေမဲ့ဝိစာသိပ်ပန်တက္ကသိုလ်ဘွဲ့ရတွေကိုဆရာလိုအပ်ချက်တွေအများဆိုပြီးသင်တန်းတေချာမပေးဘဲတိုက်ရိုက်ခန့်တာမျိုးကိုတော့ကန့်ကွက်တယ်လို့ကိုမင်းမင်းထွတ်ကပြောပါတယ်
။ဟုတ်ကဲ့ဆရာအစ်တီဝင်ကြီးဌာနကခန့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကြိုဆိုတယ်ဘာဖြစ်လို့လဲဆိုတော့ဆရာလိုအပ်ချက်ကရှိနေလို့နော်ဆရာလိုအပ်ချက်ကမူလတန်းမှာလည်းရှိပါတယ်အလဲတန်းမှာလည်းရှိပါတယ်အထက်တန်းမှာလည်းရှိပါတယ်ခင်ဗျအဲ့တော့လိုအပ်ချက်ကိုဖြည့်ဆည်းဆောင်ရွက်မယ်ဆိုတာကိုကြိုဆိုပါတယ်လက်ခံပါတယ်ဒါပေမဲ့အဲ့ဒီလိုဖြည့်ဆည်းဆောင်ရွက်တဲ့နေရာမှာအဲကျွန်တော်တို့ဆရာတတ်ပညာသင်တန်းကိုထိုက်တဲ့အားလေးတို့ဆိုတာပေးပြီးမှခန့်ဖို့လိုပါတယ်အဲ့ဒီလိုမဟုတ်ဘဲနဲ့ဓာတ်ရိုက်တန်းခန့်တာကိုတော့လုံးဝကန့်ကွက်ပါတယ်သင်နိုင်ပေမဲ့လို့ဆရာတတ်ပညာနဲ့ပတ်သက်တဲ့သင်တန်းမရှိဘဲနဲ့ရတော့
အဲဘလိုကောမဒီအခြေခံပညာဦးလီဌာနမှာတာဝန်ထမ်းဆောင်မယ်ဆိုလို့ရှိရင်ကတော့စစ်ဟာဇာတာအံဝင်ဝင်ကြဖြစ်မှုကတော့မရှိပါဘူး။ဒါကြောင့်မို့လို့ဆရာအတက်ပညာသင်တန်းတွေပေးပြီးမှခံဖို့ကိုအခြေခံပညာပညာရေးလှုပ်သားများတမကဘူးအလုံးအမှုဆောင်ကော်မတီအနေနဲ့မကြခင်မှာပညာရေးဝန်ကြီးဌာနကိုအကြံပေးစာပေးပို့သွားမှာဖြစ်တယ်လို့အလုံးအမှုဆောင်ကော်မတီရဲ့ Facebook စာမျက်နှာကနေလည်းတရားဝင်ကြေညာချက်ထုတ် ဒီလိုဆရာဆရာမမှာပြန်ဖွင့်မှာပါအထက်တန်းအဆင့်ကိုအရင်ဆုံးပြန်ဖွင့်မှာဖြစ်ပြီးတော့ကိုဗစ်ရောဂါကူးစက်မှုကနေကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီအကံချက်တွေနဲ့အညီဆောင်ရွက်သွားမယ်လို့အစီအကံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောထားပါတယ်ကျွန်မအင်တာနက်ထုံးမှာရန်ကုန်မြို့ကနေတရင်ပြပူလာဖြစ်ပါတယ်
UN မှာပဲအစီအစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ် VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာန ဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ် ဒီ application ကနေ VOA အစီအစဉ်တွေကို ရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်း သတင်းဆောင်မတွေ အပတ်စဉ်ကဏ္ဍတွေကို နားဆင်ထားရှုနိုင်ပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရဲ့အတွက်တက်တက်ကြွကြွထောက်ခံလှုပ်ရှားခဲ့သူထိုင်းထက်လွတ်တော်နိုင်ငံသားရဲ့ကော်မတီဥက္ကဋ္ဌဟောင်းမစ္စတာခရိုက်ဆတ်ချူဟာဗန်ကွယ်လွန်သွားတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မအေးပါပါမြန်မာဒီမိုကရေစီရဲ့တိုင်းရင်းသားရေးဒုက္ခသည်ရေးရွှေပြောင်းလို့သမားအရေးတွေကိုနှစ်ပေါင်း30ကြာတက်တက်ကြွကြွထောက်ခံလှုပ်ရှားခဲ့သူမစ္စတာခရိုက်ဆတ်ဟာကင်ဆာရောဂါနဲ ဒီမှာအရေးကိုထိုင်းထက်မြတ်တော်ရဲ့ကြားနာဝဲတွေမှာကအာဆီယံဒေသတွေမှာပါဥဆောင်ပြီးစီးအောင်လှုပ်ရှားခဲ့သူတယောက်ဖြစ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီဥယျာဉ်ခေါင်းဆောင်လည်းဖြစ်လက်ရှိလူခွင့်ရေးလှုပ်ရှားသူလည်းဖြစ်တဲ့ဦးစိုးအောင်ကအခုလိုပြောပြပါတယ်။အာဆီယံမှာမြန်မာနိုင်ငံကပုံဝင်ဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီမြန်မာနိုင်ငံအရေ တယ်။အဲဒီကာလမှာကျွန်တော်တို့ဒီခိုင်နိုင်ငံတွေဒီဆိုင်ပြီးတော့မှဒီအာရှနိုင်ငံတွေကလက်တော်အမတ်တွေပါဝင်တဲ့မန်နေဂျာဒီမိုကရေစီရရှိရတဲ့လက်တော်အမတ်များသမဂ္ဂပေါ့နော်။အာရှလက်တော်အမတ်များသမဂ္ဂဆိုတဲ့ဟာကိုဒီဆောင်ကြတဲ့နေရာမှာလည်းပါဝင်ပြီးထောင်ပြီးပြီးဖြစ်တဲ့ဥက္ကဋ္ဌအနေနဲ့နော်တက်တန်တော်များများအတင်တော်များများပါခဲ့ပြီးတဲ့
ရှေ့ပြောင်းလို့သမားရေလှုပ်ဆောင်နေတဲ့ထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ကိုလည်းတရားဝင်အဖွဲ့အစည်းဖြစ်အောင်ဥက္ကဋ္ဌအဖြစ်တာဝန်ယူပေးခဲ့ပြီးမြမရေးမှန်သမျှကိုလှုပ်ဆောင်ခဲ့ကြောင်း FED အဖွဲ့ရဲ့ဒါရိုက်တာဦးထွချစ်ကလည်းအခုလိုပြောပြပါတယ
်။ကျပ်ပနာရီထိုင်းနိုင်ငံမှာဖြစ်တဲ့ဆိုလို့ရှိရင်ဒါသူ့နည်းတိုင်တဲ့ဘက်ကအများအားဖြင့်ကူညီဆောင်ရွက်ပေးကြတယ်ပေါ့။အခုကကျွန်တော်တို့ဒီနေဆက်ဒေတာတွေမှာကျွန်တော်တို့ဒီမှာဒုက္ခတွေကျွန်တော်တို့ပေါ်ထွေးမယ်လို့အဲ့ဒီမှာသူကဆက်တော့အမှတ်ဖြစ်တဲ့အချိန်မှာအဲ့ဒီမှာလည်းကျွန်တော်တို့သူသွားမဲ့သူ့ရဲ့ဒီနေဆက်ရဲ့အခြေအနေတွေကိုလည်းသူလည်းပြောပြတာပေါ့နော်။ဒီကျွန်တော်ဒုက္ခတွေရဲ့အခြေအနေတွေဒီဆူနာမီပြီးပေါ့လွန်ခဲ့တဲ့20လောက်ကြာတော့ကျွန်တော်တို့ဒီရှစ်ပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလုပ်နေတာဒီထိုင်းနိုင်ငံထဲမှာတရားမဝင်ခက်ခဲနဲ့လုပ်နေတာသူ့ကိုကျွန်တော်တို့ကဒီဥက္ကဋ္ဌအနေနဲ့တာဝန်ယူပေးဖို့ဆိုပြီးတော့သူ့ကိုကျွန်တော်တို့မြစ်တာရက်ခံတာပေါ့နော်ဒါသူကလည်းလူလူလလပဲအဲ့ဒါဖွဲ့စည်းဖို့သူ့ရဲ့အထွေကြုံနဲ့သူ့ရဲ့နိုင်ငံရေးမိတ်ဆွေတွေသူ့ရဲ့လူ့ကိုယ်ရေးတရားရှင်မိတ်ဆွေတွေကျွန်တော်တို့မိတ်ဆက်ပေးပြီးတော့အခုလက်ရှိပေါ့နော်ကျွန်တော်တို့ရဲ့ပညာရေးနဲ့ပတ်သက်တဲ့ foundation ကိုကျွန်တော်တို့ထိုင်းနိုင်ငံမှာပေါ့တရားဝင်စဉ်းစားလုပ်ပြီးဆောင်ရွက်နေအောင်သူ့နေရာကအများကြီးကအခုပြီးခဲ့တယ်
မစ္စတာခရိုင်ဆက်အနေနဲ့ထိုင်းနိုင်ငံရဲ့ဒီမိုကရက်တစ်ပါတီအစိုးရဖြစ်နေတဲ့ကာလမှာအထက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။အဲ့ဒီကာလမှာမြမအရေးတက်ကြွလှုပ်ရှားသူတွေကိုလွှတ်တော်ထဲမှာဆွေးနွေးပြောဆိုခွင့်ရအောင်လှုပ်ဆောင်ပေးခဲ့တယ်ဆိုပြီးဦးစိုးအောင်ကပြောပြပါတယ်
။ဒီလိုကိုစီရင်နဲ့ပတ်သက်ပြီးလူခွင့်နဲ့ပတ်သက်ပြီးတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီတာရောက်နေတဲ့မ ီဒီကိုမကြကနာဖိတ်ကျပြီးတော့မှကျွန်တော်တို့ဒီအာဆီယရင်းလို့ခေါ်တယ်ပေါ့နော်ဒီဌာနမှုတွေအာစီမိတ်ကော်မတီနေတဲ့ဒီတခြားသက်ဆိုင်ရာလက်တော်မှတ်တွေကဖိတ်ခေါ်ပြီးတော့မှနိုင်ငံမှာဒီလိုလိုချင်နေဖြစ်နေတဲ့ဆွေးနွေးဟာမျိုးတွေပေါ့ကျွန်တော်တို့ကိုယ်တိုင်လက်တော်မှတ်တွေပြီးတော့မှတင်ကြားခွင့်ရတဲ့အချိန်မျိုးတွေရအောင်ဒီကိုယ်တိုင်မကြကနာဖိုင်လေးကောင်ပြပြတာလည်းရှိတယ်မှနိုင်ငံကဒီလိုဒီကောင်းကောင်းတော့ live ဒီအဲဒီဖိတ်ကလာမှဒီဖိတ်ကနေရတဲ့ဒီကနေ့ပတ်သက်ပြီးတော့မှလုံလောက်မှုရအောင်လို့တဲ့ဒီကိုယ်တိုင်ကဒီမှနိုင်ငံရင်းနဲ့ပတ်သက်ပြီးတော့မှလိတ်ဆောင်မဲ့ဒီလာခံနေကွန်ဖရင့်ဒီမှာပြောဆိုဖိနေလောက်ဆောင်ပေးကြတာညာရှိပါ
သူကွယ်လွန်သွားတဲ့အချိန်မှာအသက်82နှစ်ရှိပါပြီသူဟာနိုင်ငံရေးသမားလူ့အခွင့်အရေးလှုပ်ရှားသူတိုင်းရင်းသားလူမျိုးစုရေးရှေ့ပြောင်းလို့သမားအရေးတွေကိုလှုပ်ရှားဆောင်ရွက်သူဖြစ်ုံသာမကပကြီးဂီတအနုပညာတွေရင်းကျေးမှုအမွေနဲ့ဆိုင်ရာကိစ္စတွေတဘာပအဝင်ကျင်ထိန်းသိမ်းရေးတော်ရိုင်းတိရစ္ဆာန်ကာကွယ်ရေးလုပ်ငန်းတွေကိုပါလှုပ်ဆောင်ခဲ့တဲ့အထင်ကြီးရနိုင်ငံရေးသမားကြီးဖြစ်ပါတယ်သူကွယ်လွန်သွားခဲ့တဲ့အပေါ်မြမအရေးလှုပ်ရှားသူတွေကတော့ဆုံးရှုံးမှုကြီးအဖြစ်ရှုမြင်ကြပါတယ်ကျမမအေးအေးမှထမ်းမြမနေဆက်ကနေသတင်းပေးပို့နေတာပါ
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာချင်းကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်ပြည်ပနိုင်ငံတွေမှာထွက်ပြေးအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေနေရပြန်လာနိုင်ကြဖို့အတွက်အစိုးရကထူးလျင်တွေစီစဉ်ပြီးပြန်ခေါ်ပေးကြရမှာဒီလိုခီးစင်တွေကိုမောင်းနေရတဲ့လျင်မှုတွေအတွက်လည်းရောဂါကူးစက်မှုတွေမဖြစ်ရအောင်အထူးသတိထားကြရသလိုခီးစင်ကပြန်လာတဲ့အခါမှာလည်းရောဂါစောင့်ကြည့်ထိန်းချုပ်တဲ့အနေနဲ့အနည်းဆုံး21ရက်တိကျခွဲနေကြရပါတယ်။ဒီလို COVID-19 ကာလလျင်မောင်းခဲ့ကြသူတွေထဲမှာမြန်မာမျိုးသားလေကြောင်းလိုင်းကထူးလျင်မှုကြီးမအီချော်ဖြူလည်းပါပါတယ်။COVID-19 ကာလအထွေထွေနေတဲ့အတူအမျိုးသမီးလေယာဉ်မှုတယောက်ရဲ့ဖြတ်သန်းမှုတချို့ကိုတော့ဒုလေယာဉ်မှုကြီးမတ်ဤချောဖြူကိုမေးမြန်းပြီးဒီသတင်းသံအမျိုးသမီးခန္ဓာမှာတင်ဆက်ထားပါတယ်ရှင
်အခုသိထားတာကတော့မအီချောဖြူကဒီအခုကိုဗစ်ဖြစ်နေတဲ့ကာလမှာနိုင်ငံရဲ့ချမ်းမာလဲမြန်မာလူမျိုးတွေကအများကြီးအလုပ်လုပ်နေကြဆိုပြန်လာမဲ့သူတွေအတွက်ပေါ့နော်ဒီအထူးလေရင်တွေစီစဉ်ပြီးတော့သွားတဲ့အခါမှာလေရင်မောင်းခဲ့ရတယ်လို့သိရပါတယ်အဲ့ဒါကကိုကတာဝန်ရမောင်းခဲ့ရတာလားဒါမှမဟုတ်ကိုရွေးချယ်မှုနဲ့ကိုမောင်းတာလားဒီသွားတဲ့အကြောင်းလေးကိုနည်းနည်းပြောပြပါလားရှင
်ဟုတ်တာဝန်ရလားရွေးချယ်ရမောင်းရလားဆိုတော့ဒါနှစ်မျိုးလုံးပေါ့နော်ဟိုညီမတို့အခုဒီနောက်ဆုံးပိတ်သွားခဲ့တဲ့ relief flight ပေါ့နော်စင်ကာပူမှာတောက်ခေါ်ရတဲ့ flight ဆိုလို့ရှိရင်တော့ဒါဟိုသူရဲ့ rostering pattern နဲ့ကျွန်တော် schedule အရတောက်ခေါ်ပြရပေါ့ဒါပေမဲ့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်ဥမာ Bangkok ကိုဒီ covid မှာ covid စီးရဲ့ cargo only flight တွေပါတယ်ဆိုလို့ရှိရင်တော့ညီမတက်တက်ကို request လုပ်ပြီးတော့ flight ချင်တယ်ဆိုပြီးတော့ volunteer လုပ်ပြီးတော့သွားခဲ့တဲ့ flight တွေလည်းရှိပါတယ်ဟုတ်
အဲ့တော့ကိုက volunteer လုပ်ပြီးသွားတဲ့အချိန်ပဲဖြစ်ဖြစ်ပေါ့နော်။နောက်ဒီတာဝန်ရသွားတဲ့အခါမှာပဲဖြစ်ဖြစ်အခုလိုမျိုး covid ကာလဖြစ်နေတဲ့အချိန်မှာဒါကဒီယောဂနဲ့ပတ်သက်ပြီးတော့ကလည်းဒါအရန်တိချားနေရတဲ့အချိန်ဆိုတော့လေအခုဆိုရင်ဒီအထူးလေယာဉ်တွေ shelter flights တွေပေါ့နော်ဆိုလို့ရှိရင်ဒါကဒီရဲမှာဆိုရင်ယောဂရှိတဲ့သူတွေလည်းပါခြင်းပါနိုင်တယ်ပါခြင်းမှလည်းပါနိုင်မယ
်
ဆိုတော့အဲ့ဒီလိုအနေအထားမျိုးမှာဒါကပြောရရင်တော့တာမန်ပုံမှန်အလုပ်ချိန်ကတော့မတူဘူးပေါ့လေအဲ့ဒီအချိန်မှာပို့ပြီးတော့ဘာတွေပို့ပြီးတော့တတိထားရတယ်လဲအခက်ခဲတွေရောကြုံခဲ့ရတာရှိပါသလား
ဘာတွေပို့ပြီးတတိထားရလဲဆိုတော့ပုံမှန်အချိန်တွေတော့မတူဘူးပေါ့နော်မပြောသလိုမျိုးခဏအဓိကတော့ကိုကဒါလိုက်ချင်တာအဓိကကိုရဲ့ဒါ professional အလုပ်လည်းဖြစ်တယ်ပြီးတော့ကိုကိုတိုင်းဝါသနာပါပြီးတော့အရင်ယူသွတ်တဲ့အလုပ်လည်းဖြစ်တယ်ပေါ့နော်အဲ့တော့ဟိုမမောင်းတာကြာရင်မောင်းကျင်နေတာပေါ့နော်အမြဲလေးဆိုတာပြီးတော့ဒီ relief flight ဆိုလို့ရှိရင်လည်းဘာပဲပြောအဓိကလူမျိုးအခက်ခဲတွေဖြစ်နေတဲ့အချိန်နည်းနည်းအဆင်မပြေဖြစ်နေတဲ့လူတိုင်းအိမ်ပြန်နေကြတာပဲလीဆိုတော့ဒီလိုမျိုးအလိုကိုချင်းစာရဲပေါ့နော်အနည်းဆုံးကိုတက်နိုင်တဲ့ဘက်ကတစ်ဆောင်တနေရာအကူအညီရတယ်မနေဘူးဆိုတဲ့စိတ်နဲ့အလိုမျိုးလိုက်ဖြစ်တာပေါ့နော် အခက်ခဲရတော့ဘာကြီးပုံမှန်ချိန်နဲ့မတူတာတော့ဘာကြီးရှိလဲဆိုပုံမှန်လိုမျိုးအရင်လိုပေါ်ပေါ်ဆဆတော့ဒီလိုမျိုးနေထိုင်လို့မရဘူးကိုလောဆုံးဟိုကိုထိတွေ့ရမဲ့ပစ္စည်းတွေကအစားပေါ့နော်အဲ့လိုမျိုးအရန်ကယူဆိုင်ရတယ်ပေါ့ညီမတို့ဆိုဒီ operation ကနေသူတို့မဖြစ်မနေထုံးရမယ်ဒီ flight သွားကနေ item တွေသူ list တွေနဲ့ပေးထားတယ်ဒီ mask တွေ face shield တွေ glass တွေနော်အဲ့လို sanitizer အစုံပဲပေါ့နော် crew တွေ cabin crew တွေဆိုလို့ရှိရင် PPE တွေပါဝတ်ပြီးတော့သူတို့ flight ကိုလိုက်ရတယ်ပေါ့ operation ဆက်ပြီးတော့သွားပြီဆိုတာနဲ့အကုန်လုံးခဏပြောထားတဲ့ဥစ္စာတွေအကုန်တတ်ထားရတယ်ပြီးတော့ညီမတို့အဲ cockpit ထဲမှာအဲ့လိုမျိုးdisinfection လေးအရင်လုပ်တယ်လုပ်ပြီးတော့မှဝင်တယ်ပြီးတော့အခန်းကိုဝင်လိုက်ပြီဆိုတော့ညီမတို့အနောက်ကိုမထွက်တော့ဘူးပေါ့နော်တက်နိုင်သလား passenger boarding စပြီဆိုတော့ညီမတို့နောက်ကိုလုံးဝမထွက်တော့ဘူးပေါ့ဟုတ်ရှေ့ကိုလည်း cabin crew ကိုမလာခိုင်းတော့ညီမတို့လည်းနောက်ကိုမထွက်တော့ဘူးပေါ့အဲ့လိုမျိုးနဲ့ပဲပြန်လာတာပေါ့ဟုတ်
ဆိုတော့ကုရောကုဆက်ခဲ့ရင်ဆိုတာမျိုးပေါ့နော် training ပြီးတော့အဲ့ဒီအတွက
်
ကျူတင်ပြီးတော့ကောင်းနေမှာစိုးရိမ်တာပဲဖြစ်ဖြစ်ကုလာရင်တော့ဘယ်လိုလုပ်မယ်ဘယ်လိုဖြတ်တန်းမယ်ဆိုတာမျိုးရော training လား
လူပဲเนาะအဲ့လိုမျိုးခုမှတော့ဟိုဖြစ်တာပေါ့စိုးရိမ်တာပေါ့เนาะဒါပေမဲ့လည်းခုနကလူမျိုးပြန်တွေးကြည့်လိုက်တော့ခါကျတော့နည်းနည်းကိုယ့်ကိုဖြစ်လာခဲ့ရင်တော့မှဟိုကိုရှောက်သွားပြီးတော့ဖြစ်တာမျိုးမှာဒါကိုယ့်ရဲ့တာဝန်ကိုယ့်ကိုထမ်းဆောင်ပြီးတော့တကယ်ဟိုကိုတာဝန်ကြီးကိုတကန်းတနေရာနေပြီးတော့ကိုလှုပ်ပေးနိုင်ရဲ့အနေထားမျိုးမှာတော့ဘာလို့ပြောဟိုကျေနပ်ပါရဲ့ပေါ့เนาะတကယ်လို့ဖြစ်လာခဲ့မယ်ဆိုတော့ဒါတော့ညီမတို့အခုမျိုးပြန်လာပြီဆိုလို့ရှိရင် home quarantine 21ရက်ဝင်ရတယ်ပေါ့เนาะတကယ်လို့ in case ဒီညီမတို့ခေါ်လာပြီးခဲ့တဲ့ flight က passenger တွေဒီသူတို့ဟိုမှာ result တွေဆက်လိုက်လို့ positive passenger ပါလာဆိုလို့ရှိရင်ညီမတို့က home quarantine ကနေအဲ့လိုမျိုး hotel quarantine လိုမျိုးတစ်ဆင့်ထပ်ဆက်ပြီးတော့သွားနေပြရမှာပေါ့နော်အဲ့လို information လေးတော့ကြိုသိထားပါတယ်ဟုတ
်အခုအဲ့တော့ shelter flights တွေရောဘယ်နဲ့ခေါက်လောက်ပြီးဆွဲပြီးသွားပြီလဲခု
သူတို့ဘယ်နှခေါက်လောက်ဆိုဝါလောက်တော့ရှိပြီညီမတို့အခုတစ်ခေါက်ပဲလိုက်ရသေးရေပေါ့နော်သူတို့အနည်းဆုံးစင်ကူဆိုလို့ရှိရင်3ခေါက်လောက်ရှိသွားပါပြီဘန်ကောက်တို့အဲ့လိုမျိုးသွားပေးပါတယ်ဟုတ်နောက်အိန္ဒိယဂါယာတို့ကောက်ကတာတို့အဲ့လိုမျိုးပေါ့ဟုတ
်ဟုတ်ကဲ့ဒါကတော့အခုလက်ရှိကိုဗစ်ကာလမှာကိုထမ်းဆောင်နေတဲ့ဂျာဝင်နေပေါ့နော်ဆိုတော့တစ်ဆက်သေးပဲမေးချင်တာတစ်ခုကလေရင်မောင်းအမျိုးသမီးတရားအနေနဲ့ပေါ့နော်ဒီအလုတ်ကတကယ်တော့မြန်မာနိုင်ငံမှာလည်းမဟုတ်ပါဘူးနိုင်ငံတကာမှာလည်းလေရင်မောင်းတဲ့အမျိုးသမီးဆိုတာအင်မတန်ကိုနည်းပါတယ်ဆိုတော့ဒီလိုအလုပ်မျိုးလုပ်ဖို့အတွက်ဘာကြောင့်ရွေးချယ်ဖြစ်ခဲ့တာပါလဲ
ညီမအရင်တော့ဒီ pilot တရားမဖြစ်လာခင်ညီမ flight attendant လုပ်ခဲ့ဘူးတည်းတုံးနှစ်လောက်ပေါ့အစားတော့ကိုယ့်ကိုဒီလိုပဲ cockpit ကို service ဝင်နေဒီ pilot တွေတနေ့တနေ့လိုမျိုးဘာမှမတော့မသိဘူးပေါ့နော်သူတို့ခလုတ်တွေနှိပ်တယ်ပါအောက်တွေနဲ့ပြောရပေါ့လေယာဉ်မောင်းနဲ့ဆင်းနေပေါ့အဲ့လောက်ပဲကိုယ်ကသိရဘာမှနားမလဲပေါ့အဲ့သူတို့ဟိုနေတိုင်းဒီအလုပ်ပေါ်မှာလေယာဉ်ပေါ်မှာမြင်တွေ့ပါများလာတော့ခါကြတယ်။ဒီနေ့အဲ့လိုစိတ်ဝင်စားမှုတွေဖြစ်လာရပေါ့နော်သူတို့ဘာတွေလုပ်နေရလဲသိကျင်လာရဲအဲ့လိုမျိုးဒီပြေပေါ့အစူးစမ်းစွာလေးလာရဲလေးလာရဲလိုဝါသနာပါမှမသိပါလာရဲနေဒါဆိုလို့ရှိရင်ငါရောမလုပ်နိုင်လားဆိုရဲစိတ်နဲ့ပေါ့နော်အဲ့လိုမျိုးဟောဖြစ်ရနေဆုံးဖြတ်ချက်ချပြီးတော့ဒါ pilot school ကိုတော်တက်ခဲ့ရပေါ့ဟုတ်အဲ့လိုမျိုးဟိုအဲ့တော့တိတ်ပြီးတော့မှဒီဗမာနိုင်ငံမှာအများကြီးတိတ်မရှိသေးဘူးပေါ့နော
်အာတင်တန်းဆောင်တက်တော့အချိန်ဘယ်လောက်ပေးရလဲလေယာဉ်မောင်းတဲ့လူပြောဖြစ်လာဖို
့မာသူတင်တန်းသတ်မှတ်ထားခြင်းကတော့နှစ်နှစ်ပေါ့နော်နှစ်နှစ်အတွင်းမှာဒီ subject တွေအကုန်လုံးဒီ flying နဲ့ pattern the skill test တွေအကုန်လုံးသူရဲ့ပတ်သက်တဲ့ exam တွေပေါ့အဲ့ဒါတွေအကုန်လုံးပုံမှန်ပြန်နိုင်နေဆိုလို့ရှိရင်တော့အဲ့နှစ်အတွင်းမှာပြီးရေပေါ့နော်တချို့ကျတော့လည်းနည်းနည်းကြာနေတဲ့ဟာလေးရှိရပါပေါ့ခက်ခဲလေးနဲ့ဟုတ်ပါတယ
်ကိုကတော့အအောင်မြင်မြင်ပြီးသွားပြီးတော့မှလေယာဉ်မောင်းတရားဖြစ်လာတယ်ဆိုတော့အမျိုးသမီးတယောက်အနေနဲ့ဒီအလုပ်မှာဆော့ဆော့ပြောတယ်လို့အမျိုးသားအများစုရှိနေတဲ့အလုပ်ခွင်မှာလောက်ရတာဖြစ်တယ်အမျိုးသမီးတယောက်အနေနဲ့အဓိကအခက်အခဲပါလေးရှိမလဲဘာခက်ခဲကြီးကျင်းသွားတယ်ဆိုတာလည်းပြောပြပါအောင
်အဓိကအခက်အခဲကဒီလေယာဉ်မောင်းခြင်းနဲ့ပတ်သက်လို့တော့အခက်ခဲရလို့မကြုံခဲ့ရဘူးပေါ့နော်ဘာလို့ဆိုယောက်ျားလေးလည်းဒီကော့ပစ်ထဲရောက်ပြီးဒီထိုင်ကုန်းမှာထိုင်ရင်ဒီအလုပ်ကိုပဲလုပ်ရတယ်။ main ကလေးလည်းဒီကော့ပစ်ထဲရောက်ပြီးတော့ကိုယ့်ရဲ့ထိုင်ကုန်းမှာထားတာရင်ဒီအလုပ်ပဲလုပ်ရတယ်ဆိုတော့သူလုပ်ရတဲ့အလုပ်ကဟိုလိုယောက်ျားမိန်းမခွဲခြားထားမှမဟုတ်ပဲနဲ့အဲ့လိုတော့မရှိဘူးပေါ့နော်။ဒါပေမဲ့ညီမတို့ဆိုလို့ရှိရင်ဆက်ဆချင်းအလုပ်ဝင်ကားစားဆိုလို့ရှိရင်တချို့ပါပေါ့နော်။ဟာဒီကောင်မလေးလုပ်ကောလုပ်နိုင်မှာမလားဆိုတဲ့ပုံစံမျိုးနေလည်းလို့မြင်ခံရတာလည်းရှိတယ်ပေါ့။ဟိုအထင်သေးရ main ကလေးဆိုတော့လုံနိုင်မှမလားဆိုရင်အဲ့လိုစကားလေးနဲ့ပြောခံရအကြည့်နဲ့ကြည့်ခံရအဲ့လို situation လေးတော့ကြုံခဲ့တာပေါ့နော်ဒီဥစ္စာတွေအကုန်လုံးအောင်မြင်နဲ့ကြုံဖြတ်လာတဲ့အနေအထားမျိုးမှာတော့ဟိုသူလည်းတဖြည်းဖြည်းနဲ့အချိန်ပေါ့နော်အချိန်နေသားမှာကိုအခုတဖြည်းဖြည်းနဲ့အတွေ့အကြုံလည်းရလာတယ်လုံလာတဲ့အနေအထားမျိုးမှာတော့အဲ့အရာမျိုးမရှိတော့ဘူးပေါ့အစားတုန်းကအရင်တော့အဲ့လိုမျိုးလေးကြုံတွေ့ခဲ့ရမျိုးရှိတယ်ပေါ့
အခုလေးရင်မောင်းလောက်တာသက်တမ်းဘယ်လောက်ရှိသွားပြီလဲ
အဲ2015ကနေစလောက်တာပါဟုတ်ဆို5နှစ်ပေါ့
5နှစ်ရှိပြီပေါ့နော်ဆိုတော့5နှစ်ဆိုရင်အတွေ့အကြုံကလည်းနည်းတော့မနည်းတော့ပါဘူ
းဟုတ်
ဆိုတော့တခြားဒီအမျိုးသမီးတွေလူငယ်တွေ နောက်ပိုင်းဒီအလုပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးတွေအတွက်ရောကိုကရှိကနေပြီးတော့ဘယ်လိုအကြံဉာဏ်တွေပေးနိုင်မလဲ။သူတို့အတွက်ဘာတွေများပြောပြပေးနိုင်မလဲ
။ပြောချင်တာကတော့ဒီအလုပ်ကဟိုဝါသနာနဲ့အရင်ခံရတဲ့အလုပ်ပေါ့နော်။ဒီအလုပ်မှမဟုတ်ပါဘဲအလုပ်မဆိုဝါသနာပါပြီးတော့လုပ်လို့ရှိရင်တော့ပို့ပြီးတော့အောင်မြင်တာပေါ့နော်။ဘာလို့ဒီ passion နဲ့ profession နဲ့ကဒီလိုမျိုးတစ်ထပ်သေးကြာပြီးတော့မှအဆင်ပြေမဲ့အလုပ်မျိုးလည်းဖြစ်တယ်ပေါ့နော်။ပြီးတော့အလုပ်လုပ်ရတဲ့အချိန်မှာလည်းပို့ပြီးတော့တခြားလုပ်တွေက stress တွေပိုများတယ်။ responsibility ယူထားတဲ့ဥစ္စာတွေလည်းများတယ်ဆိုတော့ဟိုအမှားလည်းမခံဘူး။ဒီ minute by second by တွင်းလေးမှာချရတဲ့ decision ချပြီးတော့လုပ်ရတဲ့ဟာမျိုးရှိရဲ။အဲအရေးပေါ်အခြေအနေပါမျိုးဆိုတော့အဲ့လိုဟာမျိုးတွေအတွက်ဟိုကိုကိုယ်တိုင်ကပေါ့နော်။တိတ်ချာလေးကိုဝါသနာပါတိတ်ချာလေးကိုကျွမ်းကျွမ်းကျင်နေတဲ့ဟိုကျွမ်းကျင်နေဆိုတော့လေကိုဝါသနာပါလေးကျင်ပြီးတော့ဘာဖြစ်မှကျွမ်းကျင်တာဆိုတော့တကယ်ကိုစိတ်ပါဝင်စားဆိုတာနဲ့ဒီအသက်မွေးဝမ်းကြောင်းတစ်ခုရဲ့လို့အထင်မဟုတ်ပဲねတကယ်ကို flying ကို you တွတ်ပြီးတော့အလိုမျိုးပြန်ပြီးတော့လင်းရင်မောင်းရတာကိုကျင်နေပြီးပျော်နေတဲ့လူမျိုးတယောက်ဖြစ်မှဒီ pilot ကောင်းတယောက်ဖြစ်မယ်လို့တော့ယုံကြည်ရဲပေါ့နော်ကိုကိုယ်တိုင်လည်းအခုတစ်ခါစူးစမ်းနေတော့မှာပဲပေါ့နော်ဒါကိုရဲ့ဆရာကြီးတွေပါကြီးအခု retire ဝင်သွားတဲ့ဆရာကြီးတွေအဲ့ဒီတို့ဆုံးမခဲ့တဲ့စကားတွေရတာဟိုပြောပြပါဘောเนาะပြီးတော့ဟိုအင်္ဂလိပ်စာလည်းလေ့လာပါဘောเนาะအင်္ဂလိပ်စာလည်းနည်းနည်းဟိုကောင်းတော့အဆင်ပြေတာပေါ့ဆိုတော့ဒီအင်္ဂလိပ်စာလေးလည်းလေ့လာပြီးတော့ကိုယ်ကိုယ်တိုင်တကယ်ဝါသနာပါရဲ့မပါဘူးဆိုတော့ကိုယ့်ကိုစဉ်းစားဆုံးဖြတ်ပြီးတော့မှဝါသနာပါရဲ့ဆိုပြီးတော့တေးကြရလှုပ်လို့ရှိလို့ရှင်တော့မဖြစ်နိုင်ဘူးဆိုတာမရှိပါဘူးလို့ပဲပြောချင်ပါတယ်ဟုတ်အခက်ခဲလေးရတော့အဓိကတော့အဲ့စိတ်နဲ့ပဲကြော်ဖြတ်ရင်တော့ဘာမှမကြော်လွှားနိုင်ဘူးဆိုတာမရှိဘူးပေါ့เน
า
ะ
အတေးကတော့ဟိုယုံကြည်မှုကတော့အများကြီးလိုအပ်မယ်ထင်ပါတယ်။အလိုသမီးတွေကိုယ့်ကိုယ်ကိုပါလုံနိုင်ပါမလားဆိုရယ်ယုံကြည်နေပါတော့
။ဘောနော်အဓိကကတော့ကိုယ့်ကိုယ်ကိုယုံပါကိုယ်လုံနိုင်နေဆိုတာကိုကိုယ့်ကိုယ်ကိုယုံပါပေါ့နော်။ပြီးတော့အဲ့ဒီကိုယုံထားတဲ့အတိုင်းဟိုအပတ်တကုတ်စူးစားပါပေါ့။အဲ့ဒါဆိုလို့ရှိရင်တော့မဖြစ်နိုင်ဘူးဆိုတော့မရှိပါဘူးလို့ဟုတ်။ဟုတ်ကဲ့ဒီလိုအများကြီးကျင်ပါတယ်
အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်ခံရသူ2000ကျော်သွားပါပြီ။အခုခါမှာအမေရိကန်ပြည်နယ်တဝက်နီးပါးလောက်မှာရောဂါကူးစက်မှုအမြင့်ဆုံးအနေအထားကိုရောက်လာသလိုမကြခင်လပိုင်းလောက်မှာလည်းကူးစက်မှုတွေနှစ်ဆလောက်တိုးလာမယ်ဆိုပြီးပညာရှင်တွေကခန့်မှန်းထားပါတယ်။ကူးစက်မှုအချက်အလက်တွေဖြစ်တဲ့နယူးယောက်မှာတော့တရားဝင်နေထိုင်သူပဲဖြစ်ဖြစ်တရားမဝင်နေထိုင်သူပဲဖြစ်ဖြစ် COVID ကူးစက်သူအလုံးကိုကုသမှုပေးနေပြီးနေရာစာစားတောက်စရာတွေကအစာစီစဉ်ပေးနေပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကကုမှုချန်ကိုသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။ကုမှုချန်ရေအခုနောက်ဆုံးပေါ့လေနယူးယောက်ကကိုဗစ်ကူးစက်မှုအခြေအနေကိုအရင်ဆုံးပြောပြပေးရလား
။အဲ things နယူးယောက်ကတော့အားလုံးသိကြတဲ့အတိုင်းပဲအဲကမ္ဘာနံပါတ်1လို့ပြောရမှာမဟုတ်ဘူးနော်ကိုဗစ်စကူနဲ့ပတ်သက်လို့အခုလောလောဆယ်ဒီနေ့မနေ့အထိပေါ့နော်မနေ့အထိကတော့ကင်းကနန်းတွေကတော်တော်လေးသိသိသာသာတော့ကျလာတယ်အာကျလာတယ်ဆိုပေမဲ့လို့လေအဲကျွန်တော်တို့ဒီအာကျွန်တော်တို့ဒီကိုဗစ်19ဆိုင်ရာစောင့်ကြည့်တဲ့အမေရိကန်အစိုးရအောက်ကပေါ့နော်စောင့်ကြည့်တဲ့ဆရာဝန်ရဲ့အာဦးဆောင်တဲ့ဆရာဝန်ရဲ့ပြောပြချက်အရာဒေါက်တာဖောက်ချီပေါ့နော်ပြောပြချက်အရာကတော့ဒါကပြီးသွားသေးတာတော့မဟုတ်ဘူးအဲပြန်တက်လာမယ်ကိန်းကနန်းတွေကတော့ရှိလာနိုင်တယ်ဆိုတော့အနိထားတော့တရားဝင်ထုတ်ပြန်ထားတာတွေ့ရတယ်။ဒါပေမဲ့ New York City အနေနဲ့ကတော့မနေ့ကအထိကတော့ကိန်းကနန်းတွေတော်တော်လေးသိတိသာသာကျသွားတယ်။အဲဟိုကဆန္ဒပြပွဲတွေလည်းရှိနေတဲ့အချိန်ကတော့အဲ့ဒီကိန်းကနန်းတွေအချိန်မီပြန်တက်လာနိုင်တယ်ဆိုတော့ခံမှန်းချက်တွေလည်းရှိနေတယ
်။ New York မှာဒီအခြေ6ရက်တွေကများတဲ့ခါကျတော့ဟိုဒီနိုင်ငံသားမဟုတ်တဲ့လူတွေနဲ့ပတ်သက်ပြီးတော့ရောဟိုယောဂကုသခံပြီဆိုလို့ရှိရင်ဘယ်လိုတွေကုသပေးပါလဲဗျ။
ဟုတ်ကဲ့ဟိုနယူးယောက်မှာကတော့ထူးခြားတဲ့ဖြစ်စဉ်တွေအများကြီးရှိတယ်။ဒီ COVID-19 မတိုင်ခင်ကတည်းကဒီကရပြည်တော်စုကနေပြီးတော့မှပယ်ရဆိုးကနေပြီးတော့မှတရားမဝင်တဲ့လူတွေကိုဆိုင်းဆရာမပြည့်စုံတဲ့လူတွေကိုဖမ်းမယ်ဆီဆိုတဲ့အခြေအနေတော့ဒါ COVID မတိုင်ခင်ပေါ့နော်။နယူးယောက်ကဒီဖိလစ်ပီးတော်စုအစိုးရနဲ့ဟိုပူးပေါင်းမှုရှိပူးပေါင်းမှုမရှိအောင်လည်းပဲစူးစမ်းဆောင်ရွက်ပြီးကြတယ်။အဲဘာကြောင့်လဲဆိုတော့ဆိုင်းဆရာမရှိဘူးတရားမဝင်နေကြတဲ့လူတွေဆိုတာကျွန်တော်မြန်မာပြည်ထဲကတချို့မြန်မာပြည်ပေါ်နေတာဒီမှာကောက်ဒီမှာအများကြီးရှိတယ်เนาะအများကြီးရှိတယ်လူမျိုးပေါင်းများစွာရှိကြတယ်အဲ့ဒီအချိန်ကျတော့ကအခုလူမျိုးကိုဗစ်ဖြစ်လဲဖြစ်လာပေါ့ဒီဟာစီကိုဗစ်ပေါ်မှာအခြေခံပြီးတော့မှာပို့ပြီးတော့ဟိုဟိုတာပေါ့เนาะဟိုနယူးယောက်မြို့ကနယူးယောက်မြို့အစိုးရနယူးယောက်ပြည်နဲ့အစိုးရနှစ်ခုစလုံးကပို့ပြီးတော့ တတိထားလာတယ်၊ကင်တွယ်တာတွေပို့ပြီးတော့တတိထားလာတယ်ခုနပြောလို့ပဲအဲမိစုမစိုးဒီကိုဗစ် -19 နဲ့ပတ်သက်ပြီးတော့မှလွတ်လပ်စွာကုသဖွယ်ရှိတယ်ကုန်ကြစိတ်ဘာမှပူဆံမလို့
ဘူးအခုလိုမျိုးကတ်ယောဂဖြစ်ပွားနေချိန်မှာအလုတ်ကန်တွေကလည်းပိတ်ထားတော့ဒီအိမ်ငန်းကားတွေအိမ်ငါးကားတွေကိုဟိုအကူအညီပေးရဆိုပြီးတော့လည်းကျွန်တော်တို့သိရပါတယ်
အဲ့ဒါကတော့ကျွန်တော်တို့ဒီလိုအပ်တဲ့အနေအထားပေါ်မှာမူတည်ပြီးတော့ပေါ့နော်တို့ကဒါကတော့တို့ကအဲ့ဒီငွေကြေးအထောက်ပံ့ကတော့တို့အသေးစိတ်ကြည့်ပါလေအထူးသဖြင့်ဟိုတချို့ကတော့ယာယီဖြစ်မှာပေါ့နော်အဲတချို့ကတော့ရည်ရှည်ဖြစ်ဆိုတော့ရည်ရှည်ဖြစ်တဲ့ကိစ္စတွေမှာတော့ဒါကဥပဒေနဲ့မကြည့်လို့မရတော့အထူးသဖြင့်ဒီကျွန်တော်တို့ Federal အစိုးရပေါ့ဒေါ်နယ်ထရန့်သမ္မတဒေါ်နယ်ထရန့်ဦးဆောင်တဲ့ Federal အစိုးရကအဲ့လိုမျိုးရည်ရှည်မှာအထောက်အကူယူတဲ့ကိစ္စမျိုးတွေကိုအခုထူးတစ်ဖြင့်ဒီပြီးခဲ့တဲ့6လလောက်ကစပြီးတော့မှ6လတစ်နှစ်ပေါ့နော်စပြီးတော့မှဆွေးနွေးလာပြီးတော့မှတရားကိုအမိန့်ထုတ်လာတယ်နော်အမိန့်ထုတ်လာတယ်ရေးရှိယူတယ်ဆိုလို့ရှင်တော့သူတို့တွေအနေနဲ့ကဒါဟိုတောက်ထောက်ကြည့်တော့မယ်နောက်ပိုင်းနောက်တော့မှဒီလူစီရတင်ရတဲ့အခွင့်အရေးတွေထွက်ကျင်ဟာဘင်းကပ်တိုစီတီဇင်ရှစ်ပူယူလာပြီးဆိုလို့ရှင်မဟုတ်တော့ဘူးကန့်တက်လာပြီဆိုတော့အဲ့ဒီအချိန်ကျတော့ဒီပြည်နယ်ညောက်ပြည်နယ်နဲ့ညောက်မြို့အဲ့တော့အထုတ်အစိုးရက COVID-19 နဲ့တက်တဲ့အချိန် COVID-19 မှာမူတည်ပြီးတော့ပဲယာယီထောက်ပံ့မျိုးပေးတဲ့ပုံစံမျိုးဟိုစီစဉ်ကြတာဖြစ်တယ်။ဆိုတော့ငွေနဲ့ကိစ္စနဲ့ပတ်သက်လည်းဒီလိုပဲအစားအစာနဲ့ပတ်သက်လည်းပဲအခက်ခဲရှင်နေရတယ်။ဒီကာလမှာကတော့ဒီရတယ်။အဲဒါပေမဲ့ပြည်ထောင်ပြီးတော့သူမပြီးပါဘူးနော်
။ဟုတ်ကဲ့ဟိုပြောရအောင်။
ကျွန်တော်တို့ဒီမျိုးကတော့ဒီညောက်မျိုးတော်ကုန်ရဲ့အထုတ်အောင်ရှိတဲ့တို့ဒီဟို COVID-19 ဆိုင်ရာထိန်းပြီးတဲ့ COVID-19 ဆိုင်ရာအတွက်ကိုဟိုဥပပြီးတဲ့ခြားရှိအဲအမှန်တကယ်ဒါရှောက်ရကျွန်တော်ညောင်ညို့မှာတော့ဒါအထူးသဖြင့်အဲ့ဒီ information နဲ့ပတ်သက်လို့ဆိုလို့ရှိရင် 311 ပေါ့နော် 311 ဆိုတော့အဲဖုန်းနံပါတ်ကိုကောက်ခေါ်လိုက်တာနဲ့အချိန်မီအဲ့ဒီအချက်လက်တွေအကုန်တောင်းလို့ရတယ်လူတွေကကိုယ်ကိုယ်လုပ်ပြီးထားတာပေါ့နော
်နောက်တစ်ခုကဒီအစားတောက်တွေလည်းဝေပေးရလို့သိရပါတယ်ဟိုဘယ်လိုပုံစံမျိုးပေးတာပါလဲ
အစားအစာနဲ့ပတ်သက်တာကတော့တို့ကနေ့စဉ်နဲ့အမျှဒီကျွန်တော်တို့ဟိုကចောင်းနေလဲပိတ်ထားတယ်ဆိုတော့လीအဲចောင်းနေမှာမူလာတန်းចောင်းနေအလယ်တန်းចောင်းနေစကန်းချပြီးတော့မှသူတို့ဝေပေးနေတယ်ဗျတခါဝေလို့ရှိရင်3နှစ်စာပေါ့နော်အဲ3နှစ်စာတနေ့မှလူကပုံပြန်ပြန်အားဖြင့်3နှစ်စာကြတာဆိုတော့တခါဝေ3နှစ်စာဆိုပြီးတော့မှဝေပေးတယ်အကြွေသုံးမဟုတ်တချို့လူတွေက2နှစ်စာ3နှစ်စာလို့လည်းဆိုလို့ရှိရင်ဆောင်းနေတာစကန်းချပြီးတော့ပြန်စီစဉ်တော့နေတော့တချို့ကလည်းတန်းစားအောင်စစ်တာချုံးစီပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန ရှင်ကစိတ်ယုံမနိုင်မနေနေဖြစ်တာအဲအဲ့ဒီမှာနောက်ဆက်တွဲဒီရက်ဒီရက်ရိုက်လာတယ်နော်စိတ်ယုံကခေါ်လိုက်ပြီဆိုကျွန်တော်စိတ်ယုံကခေါ်လိုက်လို့စိတ်ယုံကနဲ့ကျွန်တော်ယောဂကုနေလို့ကျွန်တော်စိတ်ယုံကနဲ့သွားမယ်ဆိုကျွန်တော်အဲ့ဒီလိစမနေရဆိုအဲ့ဒီစိတ်ယုံကိုပဲပို့ပြီးတယ်ဘယ်ဒီစိတ်ယုံကလူတွေရှာနေပြီလေတခြားစိတ်ယုံပို့ပြီးပါလားမပို့ဘူးအဲ့ဒီစိတ်ယုံပဲပို့အဲ့ဒါမျိုးအားနေချက်တွေကတော့ရှိတယ်ဆိုတော့ဒါကဟိုခုနပြောလို့ဒါမျိုးဖြစ်ပြီးွားလို့ရှင်ရောဒါမျိုးပြင်ဆင်ပြီးွားလို့ရှင်ရောတခြားပြဿနာမရှိနိုင်ရှိနိုင်တာပေါ့နော်ဒါပေမဲ့တချို့ပြဿနာတွေကကျွန်တော်တို့ဝမ်းမျိုးဖြည့်ရှင်းပြီးလို့ရနိုင်တာတွေရှိအခုကကျွန်တော်တို့ community ရပါပေါ့နော်ဆိုတော့အဲ့ဒါတွေကိုလည်းကျွန်တော်တို့ကြိုးစားနေပါတယ
်အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီကျမခင်ရတပါဆမ်းမှုရဲ့အဖြစ်ကြောင့်ကိုရာစုဖြစ်ဝကြောင့်စူးစမ်းနေတဲ့မောင်မင်းဖြစ်နေရတဲ့မြန်မာစိုက်ပျိုးရေးကဏ္ဍကိုလက်ရှိ COVID-19 ကာယရောဂါကင်းစဲကူညီအတွက်ခြားထားပေးမယ့်ရန်ပုံဝင်နဲ့ဆမ်းမှုလျားဖြစ်လာအောင်အစပြိုးပေးနိုင်ဖို့အတွက်စဉ်းစားနေသူကတော့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပါ
အခုဆိုရင်နိုင်ငံတော်အပံပွဲမှာ100 billions တရားကိုသူတို့ခွဲဝေပေးဖို့ဆိုတော့သူအနေနဲ့တော့သူတို့ကတော့ဒီမျိုးစီလေးတွေပေးပြီးတော့ home garden လေးဒီဆောင်ဖို့လုပ်တာပါဗျာ home garden လေးဒါလေးကျွန်တော်ထောက်ခံတယ်ဒါလေးကျွန်တော်တို့လိုအပ်တယ်ဒီသမားတွေမှာဘယ်မှမသွားရအောင်အိမ်ထဲမှာအိမ်ကိုယ်အိမ်ခြံလေးလုပ်ပြီးတော့ home garden လေးနဲ့စိုက်ပျိုးစမယ်အဆင်ပြေတယ်ကိုယ်အိမ်လည်းဆင်ပြေတယ်အဲတခြားလည်းသွားမရဘူးဒါပေမဲ့ထွက်လာတဲ့ဟာကိုဒီဥစ္စာကိုဘယ်လိုဈေးပတ်လုပ်မလဲဆိုတော့ လူမမကြည့်သေးဘူးဒါပေမဲ့အဲ့ဒါလည်းပေးအဲ့ဒါပေးတာလည်းသိပြီးတော့ကြားမှာမဟုတ်ဘူးစောစောကဒီမျိုးစေးလေးတွေပြတာဒီတရားဒီပဲသူစိုက်လို့ဆင်ပြေသွားမယ်ဒါပေမဲ့တကယ်လို့ခုနစက်ကြီးကဆင်ပြေးလိုက်လို့ရှိရင်ဒီစက်ကြီးကဒီသူထိမ့်သိမ့်တဲ့ကာလအလျောက်ကြိုက်သွဲတဲ့လူရဲ့အကျိုးရှိတဲ့လျောက်ကိုရေရှည်မှာဒီတဲ့သမားစုရဲ့မနိုင်ဝင်ထမ်းနေရတဲ့ကွာဟုတ်ကူညီမှာဖြစ်တဲ့ပဲဒီစက်ကြီးကိုဒီခုတည်းကအဲ့ဒီအဖွဲ့အစည်းလေးတွေများအတက်ဆင်ပေးမယ်ဆိုရင်ဒီစားတော်တော်ကိုအဆင်ပြေတဲ့လုပ်ငန်း
ကိုဗစ်ကာယောဂါကြောင့်စီးပွားရေးဆိုင်ရာထိခိုက်မှုတွေအတွက်အစိုးရကအကြံဝေးဘီလီယံ100ကနေ900အထိအသုံးပြုမှာဖြစ်ကြောင်းထုတ်ပြန်ထားတာကြောင့်ဒီငွေကိုစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာအဓိကအသုံးပြုတင်တယ်လို့ပညာရှင်အများအပြားကအကြံပြုထားတာပါဒီလိုသုံးမယ်ဆိုရင်မြန်မာစိုက်ပျိုးရေးကဏ္ဍအတွက်လိုအပ်ချက်တွေကအရေးပါတဲ့စက်မှုလျာအဖြစ်ပြောင်းပေးဖို့အရင်စဉ်းစားတင်ပါတယ်မြန်မာရေမြင့်မှာမိုးခေါင်တာရေကြီးတာလင်းရလုံသားရှားပါတာလို့ပြဿနာတွေအတွက်လင်းရသုံးစက်ကရိယာတွေဖြစ်တဲ့မြေပြုတ်ပြင်းတဲ့ထွန်ဆက်တွေလင်းရတိနှံအဆို့အချောက်မျိုးစေ့ချဆက်မျိုးစာချဆက်တွေပေါင်းရှင်းမျိုးစွာထွန်နေပိုးသက်ဆေးဖြန်းဆက်တွေတိနှံဆုံးရိတ်သိမ်းချွေလှိဆက်တွေကရေရှည်အတွက်ကူညီဖြည့်ရှင်းပေးနိုင်တာပါဒါကြောင့်အခုကိုဗစ်ဖြစ်နေချိန်မှာမိုးဥရာသီအတွက်လိုအပ်တဲ့မျိုးစေ့မျိုးစာပိုးသက်ဆေးထွန်ရက်ကုန်ကျစရိတ်တွေအတွက်ပဲတောင်တူတူချင်းစီကိုဝေးမြပေးလိုက်ရင်မိုးရင်းစာအတွက်ပဲဖူလုံနိုင်မှာမို့ရေရှည်အတွက်ကြည့်ပါလို့လည်းတိုက်တွန်းပါတယ
်ဒီကော်ဖီကကျွန်တော်မောင်ရင်က6ရောက်ပဲ6ရောက်တော့ရန်သူမာတွေမှာပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉျင်တဘာဝတွေလက်သမားတွေကတော့အလုံး healthy ပဲဗျာဥစ္စာလက်သမားတွေပြန်မကျမ်းမာတာကတော့ငွေကြီးနဲ့မကျမ်းမာတော့ဒါငွေကြီးမကျမ်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရိယာမကျမ်းမာဘူးဓာတ်တူအပြင်းဆန်တယ်လက်သမားကရှားတယ်အဲ့တော့ဒီစားဟိုကိုဗစ်ပါပိုးတဲ့ငွေလေးကိုသွားပြီးတော့ညောစာဘိုးလောင်ပေးတာလေးနဲ့အလုံးဖြစ်လာဘူ
းသူတစ်ချက်ကလည်းတစ်ကြိယာတွေပံ့ပိုးပေးဖို့လိုရပေါ့နော်ဆိုတော့အချင်းမမမစင်စားပဲနဲ့တနိုင်တပိုင်းကိုဘလိုလေးစက်တစ်စီးတွေကိုဘလိုပုံစံနဲ့ဒီစိုက်ပျိုးရေးကဏ္ဍအတွက်ပံ့ပိုးပေးလို့ရတယ်ဆရာ
ဟောသူကကြည့်လိုက်လို့ရှိရင်တော့စက်ပြင်းစွေကကလန့်သွားတော့ဘလောက်မျိုးကုန်လဲဘလောက်များကြမလဲနော်ဆိုတော့ဒီစားတော့အတိုင်းတာတစ်ခု30ပတ်ဝန်းကျင်ဆိုလို့ရှိရင်လက်တွန်းထွန်ဆက်ဝင်လို့ရတယ်တင်းတုံးစလောက်ကုန်မယ်ဆိုလို့ရှိရင်ကျွန်တော် dryer လေးတွေဝယ်လို့ရတယ်၊ချွေ40ဝယ်လို့ရတယ်။ဒါဆိုတင်း30ဆိုရင် dryer ဆိုတဲ့6ခန်းစက်ဒါနဲ့လူတွေဆိုတော့ယာတူတော့မမှန်ဝင်။ရေစက်ကြိုးချိန်မှာမိုးခုံသွားမယ်။ရေသိမ့်ချိန်မှာမိုးတွေရရွာလာမယ်။အဲဒီမှာဒုက္ခရောက်တော့ပဲဗျာ။စက်ကြိုးချိန်မှာရေလိုပဲဆိုရင်ရေစစ်သိမ့်တွေနဲ့မြေရောက်ရေတွေနဲ့စက်ကရိယာတွေနဲ့တင်ပေးလိုက်။ရေသိမ့်ချိန်မှာမိုးရမယ်ဆိုရင်ဒါနဲ့မိုးမရောက်ခင်မှာကျွန်တော်တို့စက်ကရိယာနဲ့မြန်မြန်ဆန်ဆန်ရေသိမ့်ချွေလေးလိုက်။အဲ့တော့ဒီစားတွေကကျွန်တော်တို့ကယာတူလို့လည်းကျွန်တော်တို့ကိုယ်ဝါရာဒီကိုဆောင်ရောက်တယ်။နောက်ပြီးတော့ဒီလုံသမားတွေရှားတဲ့ဟာကိုလည်းကျွန်တော်တို့ဖြစ်ရမယ
်။ဈေးကြီးတဲ့ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံကတောင်းတူလဲသမားတိုင်းသုံးနိုင်အောင်ဘယ်လိုလုပ်နိုင်ပါသလဲ
။ဘလောက်ကုန်လဲဆိုတော့ကုန်တယ်။လဲသမားကတော့ရားမကိုကျွေးထူနေတယ်လဲသမား။ဆိုတော့လဲသမားကိုသွားပြီးတော့ကျွန်တော်တို့ဒါကိုလုပ်မယ်ဆိုတော့စိတ်ကူးရင်ဆန်တယ်လို့ပြောမယ်။ဒါပေမဲ့ကျွန်တော်တို့ကလဲသမားတစ်ယောက်မနိုင်ရင်အုပ်စုလိုက်လဲသမား Task Force ခေါ်တာပေါ့နော်။လဲသမားစိတ်ဝင်စားလဲသမားအဖွဲ့အစည်းဖွဲ့လိုက်ပြီးတော့အဖွဲ့အစည်းကိုသာနိုင်ငံတော်ကအဖွဲ့အစည်းကိုပူတည်ပြီးတော့ဂျပန်မှာဒီလိုပဲဆိုဂျပန်ကကျွန်တော်ပြောခဲ့တဲ့ core facility တွေဒီဒေသအထူးမှာတစ်ခုပဲစောင့်ပေးတယ်။နောက်ဂျန်မောက်ဖွဲ့စည်းကထိန်းသိမ်းတယ်။ဂျန်မောက်ဖွဲ့စည်းကအားလုံးနဲ့သမားတွေလာသမျှတော်ပြီးစီးတွေကိုစစ်ကြောတက်စင်ထုတ်ထုတ်ပေါ်ပြီးတော့သိမ်းပေးတယ်။ဒီလို honesty နဲ့ reality တိုက်မိဖြစ်တဲ့စိတ်ကလေးတွေရှိတဲ့တောင်ပြည်သမားတွေအများကြီးရှိပါတယ်။အဲဒီအလူငယ်အဖွဲ့အစည်းတွေများဖွဲ့စည်းမယ်။ထင်ရှားမြင်သာတဲ့အဖွဲ့တော့ water user group ဆိုတော့ထင်ရှားတယ်ဆရာမ။ဒီ water user group ရေရရှိရမှာနေမှာလေသမားတွေစုဖွဲ့လေးတွေကဥဆောင်ပြီးလုပ်တာအဲ့ဒါအဖွဲ့လေးတွေကသူ့ဖွဲ့တွေထင်ရှားတယ်ကောင်းတယ်ဆိုတော့အဲ့လိုမျိုးညာကျွန်တော်လေသမားစုဖွဲ့ကိုဒါဒီစက်ပစ္စည်းတွေကြီးကိုတက်ဆင်ပေးလိုက်မယ်သိအများဆုံးကံပေါ့ခုနဆရာပြောတဲ့ကတွက်ကြည့်ရင်သိ4-500ပြည်မရှိဘူးသိစားလေ
းရှင်းရတဲ့တောင်သူလေသမားအများစုဟာပညာသိမတတ်ကြသလိုစက်ပစ္စည်းကရိယာတွေနဲ့လည်းသိပြီးမရင်ပါကြပါဘူ
းလေသမားဒီဘယ်ဒီမရှိသေးဘူးသိပြီညာမရှိ maintenance မလုပ်တတ်ဘူးဆိုရင် second option ကကျွန်တော်တို့အင်္ဂလိပ်လိုတော့ leverage ဆိုဆိုမှိုင်းပြီးလိုက်တဲ့ယင်းဒီတစ်ခုကိုတိုးပေါ်အောင်လုပ်တာဒါပဲကျွန်တော်ပြောတာပြီးလိုက်တဲ့နိုင်ငံပေးတဲ့ပစ္စည်းကိုပစ္စည်းကိုမျိုးစည်းလေးမျိုးစားဝယ်ပြီးပေးလိုက်တာမှဒါတဲ့နှံဆုံးသွားမယ်စားဒီ leverage ကိုလည်းဒီနိုင်ငံတော်ရဲ့ပေးတဲ့ပစ္စည်းကိုအတိုးပွားပြအောင်ဘယ်လိုတွေလုပ်တတ်လဲဆိုရင် contract farming ခေါ်တဲ့နိုင်ငံတော်မှာရှိတဲ့ contract farming လုပ်နေတဲ့ Myanmar Rice Federation မြန်မာနိုင်ငံဆက်လက်ပြင်ဖွဲ့တော့အရာရှိဝါလို့ကုမ္ပဏီကြီးတွေအများကြီးရှိတယ်နော်ဒီ contract farming နဲ့က contract farming ဒီစနစ်ကြတယ်ဒေတာနဲ့စင်စရာထင်သာမြင်သာအင်းထင်းနေတာဆက်လို့စက်ကြီးရဲ့ကြံရတာဆက်လို့ အကျိုးရှိအောင်လည်းမှမြင်တဲ့လူပဲဆိုင်သူတို့ကအားလုံးစင်းအင်းအားအင်းအားနဲ့ဆိုင်ပြီးတော့များနှုတ်တစ်ဖက်ကျိုးစီဘွားတိုးပါပြီးတော့လုပ်ပစိုင်ဒီငွေကြီးကြောက်ပြတ်မသွားဘူးသူတို့စွန့်ရင်စရာခုနပြီးတဲ့ငွေကြီးခင်ဗျာမြန်မာရှိမြရေရှိခံမယ်ဒါမှမဟုတ် UNOPS ခေါ်တဲ့ကုလသမဂ္ဂထောက်ပံ့ Lift Funds ခေါ်တဲ့ဟာတွေ USAID ဆိုတဲ့ဟာတွေ JICA QUICA ဆိုတဲ့ NGO တွေအများကိုအဲ့ဒီကိုထောက်ပံ့အဲ့ဒီပုဂ္ဂိုလ်အဲ့ဒီအဖွဲ့အစည်းတွေနဲ့စောစောကိုဗစ်ထောက်ပံ့နေများပေါင်းစပ်ပြီးတော့အဲ့ဒီပညာရှင်တွေနဲ့ပဲလိုချင်တာမြင်တာရှိတဲ့မပြောက်ပြက်မပြည့်စည်တဲ့ရေရှည်ခံတဲ့စိုက်ပျိုးကုန်ထုတ်လုပ်ငန်းကြီးတစ်ခုလုပ်ဖို့ကောင်းကောင်းလုပ်လို့ရတယ်ဆရာအောင်လို့ရတယ
်စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာဆန္ဒကိုဒီမှာပဲရန်လာလိုက်ပါရှင်နောက်တစ်ပတ်မှာကျန်းမာရေးဆန္ဒအုပ်
ကျမ12ရက်တောက်ချာနေအတွက် VOE မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျမဆွမျက်မောင်ကတလှည့်ပြောပါအောင်မယ်။အမေရိကန်ပြည်ထောင်စုကလူနည်းစုအတိုင်းဝိုင်းတွေကြားစီးပွားရေးတိုးတက်အောင်အပြင်းထန်လှုပ်သွားမှာဖြစ်တယ်လို့အဲ့ဒီအတိုင်းဝိုင်းတွေရှိတဲ့နေရာတွေမှာကျန်းမာရေးဆောင်ရှောက်မှုကွာဟချက်တွေကိုလည်းဖြည့်ဆင်းသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကခတိပြုလိုက်ပါတယ်။အမေရိကန်မှာရဲလက်ချက်ကြောင့်လူမဲအမျိုးသား George Floyd တေဆုံးခဲ့ရလို့ဆန္ဒပြပွဲတွေသတင်းနှစ်ပတ်ကျော်ရှိနေချိန်မှာလုံခြုံမှုအခွင့်အလန်းနဲ့ဂုံတိတ်ခါရှိရေးအချက်၄ချက်ပါအစီအစဉ်နဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့အင်ဂျူရာကပြောပေမဲ့အသေးစိတ်ထုတ်ပြန်ခြင်းမရှိပါဘူး။သမ္မတကတော့ဒီအစီအစဉ်အရရဲတပ်ဖွဲ့အတွင်းအင်အားသုံးခုနဲ့ဆိုင်တဲ့အမိန့်ထုတ်ပြန်ဖို့ဆောင်ရွက်နေတယ်လို့ Texas ပြည်နယ် Dallas မြို့မှာရှားသာရေးနေတုန်းကပြောကြားခဲ့ပါတယ်။American ပြည်ထောင်စု Florida ပြည်နယ် Jacksonville မြို့မှာ August လတည်းကျင်းပမယ် Republican Party ညီလာခံကြရင်ရွေးကောက်ပွဲပြန်ဝင်မဲ့သမ္မတလောင်းအဖြစ်သမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောကြားမယ်လို့ Republican Party Committee ကကြေညာပြီးနေ့ကကြေညာပါတယ်။ North Carolina ပြည်နယ် Charlotte မြို့မှာ Party ညီလာခံကိုကျင်းပမှာဖြစ်ပြီးမဲ့သမ္မတလောင်းမိန့်ခွန်းပြောကြားမှုအပါအဝင်တချို့ကိစ္စတွေကို Florida ပြည်နယ်မှာလုပ်မယ်လို့ Party Committee ကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အဆက်အဆက်ဆက်လုပ်နေစရာအကြောင်းသိမရှိဘူးလို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့စင်ကာပူနိုင်ငံမှာပထမဆုံးလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲနှစ်နှစ်ပြည့်မှာမြောက်ကိုရီးယားဘက်ကထုတ်ပြန်တဲ့ကြေညာချက်ကိုအစိုးရပိုင်းသတင်းမီဒီယာမှာဖော်ပြခဲ့တာပါ။အမေရိကန်အစိုးရဘက်ကရန်လိုတဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးနေရင်ကောင်ဆောင်ကင်နဲ့သမ္မတထရမ့်တို့ဆက်ဆံရေးကနေတန်တမာရေးအရာထူးခြားတဲ့အပြောင်းအလဲဖြစ်လာနိုင်မှာမဟုတ်ဘူးလို့ကြေညာချက်မှာရှင်းတာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေကိုဇူလိုင်လအတွင်းမှာပထမဆုံးအကြိမ်ဖြစ်နေကြကြပြန့်ပြန့်စမ်းသပ်သွားမှာဖြစ်တယ်လို့အမေရိကန်ကမိုဒါနာဇီဝနည်းပညာကုမ္ပဏီကပြောကြားလိုက်ပါတယ်။ COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်မိုဒါနာကုမ္ပဏီကအမေရိကန်အမျိုးသားကျန်းမာရေးဌာနနဲ့အတူဆောင်ရွက်နေတာပါ။အမေရိကန်မှာရှေ့လာကြရင်မိမိသဘောအရပါဝင်လို့သူ3000လောက်ကိုပထမဆုံးအကြိမ်ဖြစ်နေကြကြပြန့်ပြန့်စမ်းသပ်တဲ့အစီအစဉ်တွေလုပ်သွားမှာဖြစ်တယ်လို့ကုမ္ပဏီကမနေ့တုန်းကပြောကြားပါတယ်။အဲ့ဒီထက်ကတချို့ကိုတကယ်ကာကွယ်ဆေးအစ်စ်တွေထိုးပေးပြီးတော့တချို့ကတော့အန်ဒီယမ်ရှိတဲ့စမ်းသပ်ဆေးထိုးပြီးနှိုင်းယှဉ်သုတေသနပြုမှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလွှတ်တော်ကနေမကြသေးခင်ကအတည်ပြုလိုက်တဲ့အကြမ်းဖက်ဝါဒစန့်ကျင်ရေးဥပဒေကြမ်းကိုကန့်ကွက်ရှုံချတဲ့အနေနဲ့လူထောင်ချီဒီကနေ့စုဝေးဆန္ဒပြကြပါတယ်။ဒီကနေ့ကြရောက်တဲ့ဖိလစ်ပိုင်လွတ်လပ်ရေးနေ့မှာဆန္ဒပြနေသူတွေဟာမိုးရွာရွာနေတဲ့ကြားကပဲလက်ကင်ပိုစတာတွေစာရန်တွေနဲ့ကျွေးကြော်အဟစ်ဆန္ဒပြခဲ့ကြတာပါ။အတိုက်ခံတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ဖို့အတွက်သမ္မတဒူတာတေအနေနဲ့ဒီဥပဒေကိုအသုံးပြုလာနိုင်တယ်လို့ရှေ့နေတွေလူ့ခွေလှူရှားသူတွေကဆိုရင်းနေကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတောက်ချာနေညအတွက်ရေဒီယိုအသံဟန်မှုကတော့ဒီလောက်ပါပဲ။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲမယ်ပ
ါ This program has come to you from the Voice of America, Washington.